Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါတော့ရှင်များရှင် VOA American တန်မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ26ရက်နေ့ပုတ်ထူးနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနောက်လည်းပါပါအခုမနက်ပတ်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တရုတ်စီးပွားရေးပြန်လည်ဥမော်လာစေမယ့်အစီအစဉ်တွေလှုပ်ဆောင်မဲ့အကြောင်းအစိုးရကကြေညာလိုက်တဲ့အတွက်အင်္ဂါနေ့ကကမ္ဘာအစုဆေးရာဈေးတချို့ပြန်လဲတက်ခဲ့ပါတယ်ပြင်သစ်ရထားပေါ်မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုဟာအကြမ်းဖက်မှုဟုတ်မဟုတ်ဆိုတာကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်လာမယ့်နိုဝင်ဘာလကျင်းပမဲ့ရွေးကောက်ပွဲကထပ်ပေါ်လာတဲ့ရလဒ်တွေကိုလေးစားလိုက်နာသွားမယ့်အကြောင်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကထပ်မံအတည်ပြုပြောဆိုပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကနေကသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဒီမနက်ခင်းသောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့အုပ်ချုပ်ခဲ့တဲ့အစိုးရတွေကိုကြည့်ချင်းအားဖြင့်ရွေးကောက်ပွဲမှာအနိုင်ရခဲ့ရင်ပိုပြီးကောင်းမွန်တဲ့အစိုးရဖွဲ့ပေးနိုင်မယ့်အခြေအနေရှိရဲ့လို့AFP နဲ့တွေ့ဆုံစင်မှာပြောဆိုပါတယ
် I think looking at the governments that have gone before us we should be in a position to form a better government
အခြေဆုံးကနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်နိုင်ငံရေးပါတီတွေရဲ့ပိုင်ဆိုင်မှုတွေကိုအများပြည်သူသိရှိအောင်ထုတ်ပြန်ဖို့တိုက်တွန်းမှုတွေဖြစ်ပေါ်နေတဲ့တဲ့င်းနဲ့တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးအညွန်ကိန်းတွေထိုးကြမှုကြောင့်မြန်မာနိုင်ငံမှာရိုက်ခတ်မှုတွေရှိလာနိုင်တဲ့တဲ့င်းဆရာတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးတော့ထိတ်တန့်ရောက်တဲ့င်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါအောင်ရှင
်ကြာဆင်းနေတဲ့တရုတ်စီးပွားရေးပြန်လည်ဥမော်လာစေမယ့်အစီအစဉ်တွေလှုပ်ဆောင်မဲ့အကြောင်းအစိုးရကကြေညာလိုက်တဲ့အတွက်ကမ္ဘာအစုရှယ်ယာဈေးကွက်မှာအရင်နေ့တွေကဆုံးရှုံးမှုတချို့ကိုအင်္ဂါနေ့ကပြန်လည်ရရှိခဲ့ပါတယ်တရုတ်ဘဏ်ကအတုံးနှုန်းတွေကိုတရားခိုင်နှုန်းရဲ့၄ဘုံတစ်ဘုံရှော့ချလိုက်ပြီးဘဏ်တွေအနေနဲ့လည်းအရန်ငွေကိုပမာဏကိုရှော့သိမ်းထားကြဖို့လည်းညွှန်ကြားလိုက်ပါတယ်ဘ ਹੁ ဘဏ်ကအဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်စားသုံးသူတွေအနေနဲ့ကုန်ပစ္စည်းတွေဝယ်ယူရလွယ်ကူမှာဖြစ်တယ်လို့ကုမ္ပဏီတွေအနေနဲ့လည်းစေုံနေတိဆောက်တာအလုပ်သမားတွေငှားရတာတွေလွယ်ကူစေမှာဖြစ်ပါတယ်ဒီအစိုးရရဲ့အခုလိုအရေးယူဆောင်ရွက်မှုကြောင့်ယင်းနှိမ့်ညွန့်နှံသူတွေအကြားယုံကြည်စိတ်ချမှုပိုရှိလာပြီးအစုရှယ်ယာတွေဝယ်ယူခဲ့တဲ့အတွက်ကြောင့်ဥရောပတိုက်ကအစုရှယ်ယာဈေးတွေဖြစ်တဲ့လန်ဒန်မှာ300ခန့်နှုန်းပြင်သစ်နိုင်ငံပဲရစ်မြို့မှာ400ခန့်နှုန်းနဲ့ဂျာမနီနိုင်ငံမှာ900ခန့်နှုန်းအတီးအီးဈေးတက်သွားခဲ့ပါတယ်။အမေရိကန်နိုင်ငံကအဓိကအစုရှယ်ယာဈေးဖြစ်တဲ့ဒေါင်းဂျုန်းစ်ဟာလည်းအစောပိုင်းမှာတက်နေခဲ့ရာကဈေးပိတ်ချိန်မှာ 1.300 ခန့်နှုန်းကျသွားခဲ့ပါတယ်။အင်္ဂါနေ့အစောပိုင်းကတော့တရုတ်နိုင်ငံရှန်ဟိုင်းမြို့ကအစုရှယ်ယာအညွန့်ကိန်းတွေဟာ900ခန့်နှုန်းကျသွားခဲ့ပြီးတိုကျိုမြို့ကအစုရှယ်ယာအညွန့်ကိန်းဟာလည်း400ခန့်နှုန်းကျသွားခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းနှေးကွေးလာနေတဲ့ဆိုတဲ့သတင်းတွေအပေါ်ယင်းနှိမ့်ညွန့်နှံသူတွေအကြားစိုးရိမ်မှုတွေထွက်ပေါ်နေတာကြောင့်တကဘာလုံးအတိုင်းတာနဲ့အစုရှယ်ယာဈေးတွေရက်အတန်ကြာကျနေခဲ့တဲ့ပေါ်တရုတ်အစိုးရကအရာရှိတွေကတုံ့ပြန်လှုံ့ဆော်လာတာဖြစ်ပါတယ
်။ပြင်သစ်နိုင်ငံမှာတော့ပြည်ခဲ့တဲ့ဘက်ကအမ်စတာဒမ်နဲ့ပဲရစ်မြို့ကြားပြည်နေတဲ့အမြန်ယထားပေါ်မှာအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတွေစတင်လှုံ့ဆော်နေပြီလို့ပြင်သစ်အစိုးရရှေ့နေတွေကထုတ်ပြောလိုက်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးထိမ့်သိမ်းထားတဲ့အရူအယ်ကာဇာနီကိုအကြမ်းဖက်ဖွဲ့တစ်ခုနဲ့ဆက်သွယ်ရှိပြီးလူသက်ဖို့ကြိုးပမ်းမှုနဲ့စုံစမ်းစစ်ဆေးနေပြီလို့ပြင်သစ်ဆွေရရှင်နေဖရက်ဒရစ်မော်လင်စ်ကမနေ့ကထုတ်ပြောလိုက်ပါတယ်။အသက်25နှစ်အရွယ်မော်ရိုကိုနိုင်ငံသားအယ်ကာဇာနီဟာရိုက်ဖယ်တစ်လက်ပစ္စတိုတစ်လက်ကြီးစံများစွာနဲ့စက်ကူပုံဖြတ်တဲ့ဓားတစ်ခုနဲ့အတူယထားတဲ့ဝင်မလာကင်မှာသူ့လက်ကင်ဖုန်းကနေအစ္စလန်ဆွေရော့ဗီဒီယိုတွေကိုကြည့်ခဲ့လို့ရှင်နေမော်လင်ကဆိုပါတယ်။အကြမ်းဖက်မှုနဲ့ဆက်နွယ်ပြီးလူသက်မှုကျူးလွန်မှုအခြေအနေကြိုးပမ်းခဲ့တာပါဝင်အမှုပေါင်းများစွာနဲ့သူ့ကိုတရားစွဲဖို့ပြင်သစ်အာဏာပိုင်တွေကပြင်ဆင်နေပါတယ်။အယ်ကာဇာနီကိုအမေရိကန်၃ဦးနဲ့ဗြိတိနိုင်ငံသား၂ကပြန်လည်တိုက်ခတ်ပြီးထိ ंछ ုံနိုင်ခဲ့ပါတယ်။ဒီထက်ကအမေရိကန်၂ကတော့ဒဏ်ရာရခဲ့ပါတယ်။အယ်ကာဇာနီရဲ့ rifle ကိုလူယူဖို့ကြိုးပမ်းခဲ့သူနောက်တစ်ဦးဖြစ်တဲ့ပြင်သစ်အမေရိကန်ဇက်၂ကတော့ပြန်ပစ်တာခံခဲ့ရပြီးအခုဆေးရုံတင်ထားရပါတယ်။အယ်ကာဇာနီရဲ့ရှေ့နေကတော့အခုသူ့ကိုဆဆွဲထားတယ်လို့အကြမ်းဖက်လူတဲ့စိတ်နဲ့လုခဲ့တယ်ဆိုတဲ့အပေါ်ငင်းဆန်ထားပြီးသူဟာတကယ်တော့ယထာစီးသူတွေကိုဓမြတိုက်ဖို့သာရည်ရွယ်ခဲ့တာလို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ဥရောပတိုက်အတွင်းကတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်သူတွေအစုလိုက်အပြုံလိုက်ရောက်လာကြသလိုပဲဟန်ဂေရီနိုင်ငံတဲကိုလည်းမကြုံစဖူးတဲ့အရေးအတွက်နဲ့ရောက်လာနေတယ်လို့ဥရောပတိုက်အရာရှိတွေကပြောပါတယ်။သူတို့ရဲ့မူလတိုင်းပြည်တွေမှာအိုးအိမ်မဲ့ဖြစ်ထွက်ပြေးလာပြီးမိမိတို့တိုင်းပြည်အသီးအစီးမှာခလုံးငွေလျှောက်ထားသူတွေကိုမေတ္တာတရားရှိထားဆက်ဆံကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကလည်းအစိုးရအသီးအစီးကိုတောင်းဆိုထားပါတယ်။ဟန်ဂေရီတနင်္ဂနွေနေ့မှာ2015ခုနှစ်အတွင်းရောက်လာကြသူတွေရဲ့စီးရင်ဟာအခုဆိုရင်တသိန်းအထိရှိသွားပြီဖြစ်တဲ့အတွက်ဒါဟာမနစ်ကရဆိုင်ရင်နှစ်ဆဒေါ်လာတာလည်းဖြစ်ပါတယ်။တနင်္လာနေ့တရက်ထဲတွင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူ2100ရှိတဲ့အတွက်ဒါဟာတရက်ထဲမှာဝင်ရောက်တဲ့စံချိန်ချိုးလိုက်တာဖြစ်တယ်လို့အာနာဘိုင်ကပြောပါတယ်။EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဟန်ဂေရီနိုင်ငံဟာ ဆာဗီးယားနိုင်ငံကတစင်ဖြတ်ကျော်ပြီး EU နိုင်ငံတွေမှာအခုအညီနေထိုင်တဲ့နေရာနဲ့အလုပ်ကံအခွင့်အလမ်းရရှိရေးအတွက်အလုံးရင်းနဲ့ဝင်ရောက်လာကြတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုဟန်တားနိုင်ရေးအတွက်ခြံစည်းရိုးကိုအလျင်အမြန်ခန့်နေတာဖြစ်ပါတယ်
။ American ရဲ့ Pacific ဒေသတွင်ရေတပ်များကုကဲရေးတက်မှုတွေကအာရှ Pacific ဒေသဘက်စီ American ရဲ့ပြန်လည်အာရုံစိုက်ပေးလာမှုကိုရေရှည်ဆက်ထိန်သွားမှာဖြစ်တယ်လို့ဒေသတွင်းကမဟာမိတ်တွေကိုအာမခံချက်ပေးလိုက်ပါတယ်။ဒီဒေတာတွေမှာတရုတ်နိုင်ငံရေပိုင်တဲ့ချဲ့ထွေမှုတွေပေါ်စိုးရိမ်မှုတွေတိုးများလာနေချိန်မှာဒီ Pacific ရေတပ်တက်မှုတွေဗိုလ်ချုပ်ကြီး Scott Swift အနေနဲ့မလေးရှားရောက်နေစဉ်သတင်းထုတ်တွေကိုတခုလိုထုတ်ပြောလိုက်တာပါဗိုလ်ချုပ်ကြီး Swift အနေနဲ့ဒီ Pacific ရေတပ်မှုအဖြစ်လွန်ခဲ့တဲ့3လကစတာဝန်ယူလာခဲ့ပြီးကြာဆိုရင်အာရှ Pacific ဒေတာကမဟာမိတ်တွေဖြစ်တဲ့ဖိလစ်ပိုင်တောင်ကိုရီးယား Japan Australia New Zealand နဲ့မလေးရှားနိုင်ငံတွေကရေတပ်အကြီးအကဲတွေနဲ့တွားရောက်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်ဗိုလ်ချုပ်ကြီး Swift ကဒီနိုင်ငံတွေအားလုံးမှာတူညီတာတခုကတောင်တရုတ်ပင်လယ်ပြင်မှာတရုတ်ရဲ့ရေပိုင်တဲ့နယ်မြေချက်တွေမှုစီမံကိန်းတွေကြောင့်သူတို့နယ်မြေတွေကြီးကြီးမားမားကျုံသွားတယ်လို့ခန်းစားနေရတာတွေ့ခဲ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။ဗိုလ်ချုပ်ကြီးဆက်ကဆက်ပြီးဒီနိုင်ငံအားလုံးအနေနဲ့သူတို့နာဂတ်တွေမတင်မကြမရေရာဖြစ်နေတာကိုစိုးရိမ်နေကြောင်းထုတ်ပြောခဲ့ကြတယ်။ဒါပေမဲ့အရေးကြီးဆုံးကတော့ဒီနိုင်ငံတွေအားလုံးစုပေါင်းဆွေးနွေးတဲ့နေ့ကိုတုံကကွဲပြားနေတဲ့နယ်မြေသတ်မှတ်ချက်တွေကိုညှိယူကြဖို့ဖြစ်တဲ့ဘယ်နိုင်ငံကမှအင်အားသုံးလာမှာကိုတော့ခွင့်ပြုမှာမဟုတ်ဘူးလို့ပြောင်းထုတ်ပြောခဲ့ပါတယ်ခင်ဗျာ။
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။လာမယ့်နိုဝင်ဘာလကျင်းပမယ့်ရွေးကောက်ပွဲကနေဘယ်သူပဲအနိုင်ရရရွေးကောက်ပွဲရလာကိုလေးစားလိုက်နာတော့မယ့်အကြောင်းမြန်မာတမရကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းကထပ်မံအတည်ပြုပြောဆိုပါရတယ်။ရွေးကောက်ပွဲမှာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဖဲနိုင်နိုင်ဘယ်သူပဲနိုင်နိုင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အဓိကကျတဲ့အကြောင်းနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကိုအတိအမှတ်ပြုမှဖြစ်တဲ့အကြောင်းမနေ့ကစာနယ်ဇင်းကောင်စီယာယီနဲ့တွေ့ဆုံချိန်မှာပြောကြားသွားတာကိုရိုက်တာသတင်းမှာဖော်ပြထားပါတယ်။ရွေးကောက်ပွဲရဲ့လွတ်လပ်မြတ်မှုအခြေအနေကိုစောင့်ကြည့်လေ့လာဖို့ EU ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုမြန်မာအစိုးရကခွင့်ပြုထားပါတယ်။အမေရိကန်ပြည်ထောင်စုအခြေစိုက်ကာတာစင်တာအဖွဲ့ကြီးကတော့အထွေထွေရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုရှိရေးအတွက်ကြိုတင်မဲပေးတာတွေမှာလည်းနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေစောင့်ကြည့်လေ့လာနိုင်အောင်စီစဉ်ပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းပါတယ်။ဒီတော့တွင်ရွေးကောက်ပွဲမဲဆွယ်ကာလတွေမှာသတင်းမှားတွေနဲ့အကြမ်းဖက်မှုတွေအမုံတရားပြန့်ပွားအောင်သတင်းဖြန့်ချီတာတွေလှုပ်ဆောင်လာနိုင်တယ်ဆိုပြီး Facebook လူမှုကွန်ရက်မှာတင်ထားတဲ့ရေးသားချက်တွေကိုစစ်စစ်ဖိရှားသွားမယ်အကြောင်းပြန်ကြားရေးဝန်ကြီးဦးရထွတ်ပြောဆိုတာကို Channel News Asia မှာဖော်ပြထားပါတယ
်။ဘီဂျင်းမြို့တော်မှာစက်တင်ဘာ3ရက်နေ့မှာကျင်းပမယ့်ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့အောင်ပွဲခံစည်းအပြအခမ်းအနားကိုတက်ရောက်ကြမယ့်ကမ္ဘာခေါင်းဆောင်တွေနဲ့ဧည့်သည်တော်ဆင်းကိုတရုတ်ဆွေရကအင်ကာနစ်ကကြေညာလိုက်ပါတယ်။အရင်ကလှည့်ဝတ်ထားတဲ့ဧည့်သည်တော်ဆင်းမှာဖိကြားထားသူအယောက်30ဆင်းမှာမြန်မာသမ္မတဦးသိန်းစင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေတောင်အဖရိကသမ္မတဂျက်ကော့ပ်ဇူမာဗင်နီဇွဲလားသမ္မတနီကိုလတ်စ်မူဒူရိုနဲ့ဗီယက်နမ်သမ္မတထရန့်တန်ဆန်တို့လည်းပါတယ်လို့ဒုနိုင်ငံရေးဝန်ကြီးဆိုင်မင်းကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ဒီအစီအစဉ်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုထည့်သွင်းတာမတွေ့ရဘူးဘာဖြစ်လို့မစ္စတာအာဘေကိုထည့်မသွင်းတာလဲလို့မေးမြန်းတဲ့အခါမှာတော့ဒီကလာမစ္စတာအာဘေရဲ့လွှတ်တော်ကိစ္စတွေနဲ့တိုက်ဆိုင်နေလို့ဖြစ်ကြောင်းနဲ့လက်ရှိတရုတ်ဂျပန်ဆက်ဆံရေးတင်မမှုနဲ့တိုက်ရိုက်မသက်ဆိုင်ကြောင်းမစ္စတာဇန်ကထောက်ပြပြောဆိုခဲ့ပါတယ်။အခြားမတရားမဲ့ခေါင်းဆောင်တွေထဲမှာကင်ဂျွန်အန်နဲ့ပတ်ဝန်းကျင်သူကိုယ်စားအခြားထိတန်းခေါင်းဆောင်တို့ဖြစ်တဲ့ချိုရန်ဟေးတယောက်မှဖြစ်ပါတယ်။19နိုင်ငံဆွေရကိုယ်စားလှယ်တွေနဲ့နိုင်ငံတကာဖွဲ့စည်းဆက်ပွဲတွေကကိုယ်စားလှယ်တွေတယောက်ကြမဲ့ပွဲဖြစ်ပြီးဒီထက်မှာကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်အပြင်တရုတ်နိုင်ငံအခြေစိုက်သက်ဆိုင်ရာတိုင်းပြည်တွေကတန်တမန်တွေလည်းပါမှာဖြစ်ပါတယ်ခင်ဗျာ။
တိရိလင်္ကာနိုင်ငံမှာ26နှစ်ကြာပြည်တွင်းစစ်ဖြစ်ခဲ့ပြီးတဲ့နောက်ပြန်လည်ရင်ကြားဆေးဖို့အချိန်ယူလုပ်ဆောင်ရမယ်လို့အမေရိကန်အရာရှိတွေကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ကိုလံဘိုမြို့မှာရှိတဲ့အစိုးရတဲ့အနေနဲ့မှန်ကန်တဲ့လောင်းချောင်းကိုဥတီလျှောက်လန်းနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံကအစင်းမြင့်တန်တပန်နှုတ်ဖြစ်ကြတဲ့အရှိတောင်အာရှနဲ့အာရှရေးရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးနီရှာဘစ်ဝဲနဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့အလုံသမားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးတွန်မာလီနော့စကီတို့ဟာတိရိလင်္ကာနိုင်ငံကြီးဝန်ကြီးမင်္ဂလာဆမာရာဝီရာနဲ့ကိုလံဘိုမြို့တော်မှာအင်္ဂါနေ့ကတွေ့ဆုံခဲ့တာပါနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီသီရိလင်္ကာနိုင်ငံကိုလွန်ခဲ့တဲ့3လတုန်းကခနတာတွားရောက်အလဲပတ်ပြီးမှလက်ထောက်ဝန်ကြီးနှုတ်ဦးအနေနဲ့နေရကြတွားရောက်လဲပတ်ကြတာဖြစ်ပါတယ်သီရိလင်္ကာသမ္မတဟောင်းမဟင်ဒရာရာဂျာပက္စာလက်ထက်အတွင်းအစ်ဆက်နေခဲ့တဲ့နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်မှုအတွက်နှစ်ဖက်စလုံးကကြိုးစားဆောင်ရွက်နေကြတာပါ
အရှတိုက်တွင်ပြင်းထန်တဲ့တိုင်ဖွန်းမုန်တိုင်းဝင်ရောက်နေတာကြောင့်ဂျပန်နိုင်ငံတောင်ပိုင်းမှာလေပြင်းတက်ခိုက်မှုနဲ့မိုးရေကြီးမှုတွေဖြစ်နေပါတယ်ဂျပန်အာနာဘိုင်တွေကဒီဂိုနီတိုင်ဖွန်းမုန်တိုင်းကြောင့်တနအိမ်မိုင်တရား 30ကျော်နဲ့လေပြင်းတက်ခတ်မှုတွေဖြစ်လာမှာမို့ဒေသရင်းကလူပေါင်း300000ကျော်ကိုနေရာရှေ့ပြောင်းကြဖို့နှုတ်ဆော်သတိပေးထားပါတယ်။လက်ရှိချိန်ထိတော့ဂျပန်နိုင်ငံမှာမွန်တိုင်းကျော်လူပေါင်း20ကျော်ဒဏ်ရာရခဲ့ပြီးလေရင်နဲ့ယထာခီးစင်တွေကိုဖျက်သိမ်းထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကိုဝင်းမင်းတို့ကကြီးညာသွားတာပါ။အခုတော့သတင်းလွှာတွေကိုနားဆင်အောင်ပါရှင်။ပထမဆုံးအနေနဲ့တော့ရွေးကောက်ပွဲဆိုင်ရာသတင်းကိုနားဆင်ရမှာပါ။2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိမယ်ဆိုရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့အပြတ်အသတ်နိုင်ရမယ်လို့သူအနေနဲ့ယုံကြည်ကြောင်း NLD ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရမှာရရှိတဲ့တိုးတက်မှုနဲ့ပတ်သက်ပြီးသူအနေနဲ့စိုးရိမ်မှုတွေရှိနေသေးတယ်လို့ AFP နဲ့တွေ့ဆုံမေးမြန်းခန်းမှာဒေါ်အောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။အသေးစိတ်ကိုတော့မအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါရှင်။
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာ NLD အနေနဲ့မဲအများဆုံးရမှာတည်ကြတယ်လို့သူ့အနေနဲ့မျှော်လင့်ထားကြောင်းမနေ့က AFP နဲ့တွေ့ဆုံမေးမြန်းခဲ့မှာဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လွှတ်တော်နေရာအများစုအတွက် NLD အနေနဲ့နိုင်ခြေရှိမရှိမေးမြန်းရမှာတော့ရွေးကောက်ပွဲဟာအမှန်တကယ်လွတ်လပ်ပြီးတရားမျှတမယ်ဆိုရင်သူ့ပါတီအနေနဲ့အနိုင်ရမယ်လို့ယုံကြည်ကြောင်းဒေါက်တာဆန်းစုကြည်ကပြောပါတယ်။ဒါ့အပြင် NLD အနေနဲ့ပြည်ပြည်နဲ့အစိုးရဖွဲ့နိုင်အားရှိတယ်လို့ဆိုပါတယ်။
I think looking at the governments that have gone before us, we should be in a position to
ကျမတို့ရှိမှဥချုပ်ခဲ့တဲ့အစုအယတွေကိုကြည့်ခြင်းအဖြစ်ကျမတို့နိုင်ငံရင်ပိုပြီးပြည်ပြင်ကောက်မွန်တဲ့အစုအယဖွဲ့ပေးနိုင်မဲ့အခြေအနေကျမတို့မှာရှိတယ်လို့ကျမယူဆပါတယ်
။ဒါပေမဲ့လည်းရွေးကောက်ပွဲမှာဘာသာရေးလွှမ်းမိုးမှုအပြင်မဲမတမာမှုတွေအတွက်သူ့အနေနဲ့စိုးရိမ်မိကြောင်းဒေါက်တာဆန်းစုကြည်ကပြောပါတယ်။
That's what you're asking. Are we concerned about irregularities, about fraud and so on?
ဒါမျိုးရွေးကောက်ပွဲမှာမတမာမှုတွေ၊မဲကလင်ကျမှုတွေစသဖြင့်လို့ရှိမှကိုကျမတို့မစိုးရိမ်ဘူးလားလို့မေးမယ်ဆိုရင်တော့ကျမတို့စိုးရိမ်မကင်းမဖြစ်ပဲဘယ်နေပါ့မလဲလို့ပြန်ဖြေရမှာပါ
။တိကျတဲ့အလားတွေကရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စင်းတွေမှာအတော်များများမှားယွင်းနေတဲ့အတွက်လဲ NLD အနေနဲ့ဝေဖန်ကန့်ကွက်ထားပါတယ်။လွှတ်တော်ကိုယ်စားလှယ်လောင်းအရေးအတွက်အများဆုံး1152ဦးပါဝင်ရှင်ပြိုင်မဲ့ NLD အနေနဲ့ရွေးကောက်ပွဲကနေနောက်ဆုတ်ဖို့အကြောင်းမရှိဘူးလို့လည်းဒေါက်ဆန်းစုကြည်ကပြောပါရယ်။တစ်ဖက်မှာလည်းဖွဲ့စည်းပုံအခြေခံဥပဒေအရဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံရဲ့သမရအဖြစ်ထမ်းဆောင်ခွင့်မရှိတဲ့အတွက် NLD အနိုင်ရခဲ့ရင်လွှတ်တော်မှာသမရရွေးကောက်တင်မြှောက်ဖို့အတွက် NLD အနေနဲ့အစိုးတင်သွင်းမဲ့သမရလောင်းအမည်ကိုရွေးကောက်ပွဲအပြီးမှာကြေညာမှာဖြစ်ပြီးအဲ့ဒီပုဂ္ဂိုလ်ဟာလေပါတီတွင်းကပဲဖြစ်မယ်လို့တွစ်ဆုံမေးမြန်းခဲ့မှာဒေါက်ဆန်းစုကြည်ကအတည်ပြုပြောခဲ့ပါတယ်။အရင်ကတော့ဗိုလ်ချုပ်ဟောင်းတအုပ်ဖြစ်တဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကို NLD အနေနဲ့သမရလောင်းအမည်စင်းတင်သွင်းနိုင်မဲ့အလားအလာရှိတယ်လို့အများကထင်ကြီးပေးခဲ့ကြတာပါ။လက်ရှိလွတ်တော်ကိစ္စရပ်တွေမှာလေဒေါက်ဆန်းစုကြည်နဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်နေတဲ့သူရဦးရွှေမန်းကိုဩဂုတ်လ12ရက်နေ့ကသူ့ရဲ့ပါတီဖြစ်တဲ့အာနာယကျန်းခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌရာဒုကနေညာရင်းချင်းအင်အားသုံးပြီးရုတ်တရက်ဖယ်ရှားခဲ့တာနဲ့ပတ်သက်လို့လဲဒေါက်ဆန်းစုကြည်ကအခုလိုဝေဖန်ပါတယ
် We're supposed to be going along the path of democratization but events over the last couple of weeks
ဒီမိုကရေစီကိုပေါ်ဆောင်တဲ့လမ်းကြောင်းကိုဥတီသွားနေတယ်လို့ယူဆခံထားရတာဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်တွေတွင်ကဖြစ်ရတွေကိုကြည့်ချင်းအဖြစ်တော့ဒီမိုကရေစီလမ်းကြောင်းကိုရှောက်လှမ်းရမှာခရီးသိမ်မပေါက်သေးဘူးဆိုတာကိုတွေ့ရပါတယ်
။မြန်မာနိုင်ငံမှာစစ်အစိုးရက25နှစ်ကြာအာဏာသိမ်းပိုက်ခဲ့ပြီးတဲ့နောက်မှာ NLD အတွက်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲဟာပထမဆုံးအကြိမ်တနိုင်ငံလုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။1990ခုနှစ်ရွေးကောက်ပွဲမှာ NLD အနေနဲ့အပြတ်အသတ်နိုင်ရခဲ့ပေမဲ့စစ်တပ်ကနေအာဏာလွှဲပြောင်းပေးရခဲ့ခြင်းမရှိပါဘူး။ဒါပေမဲ့မကြခင်ကျင်းပမယ့်ရွေးကောက်ပွဲမှာလွတ်လပ်မှုနဲ့တရားမျှတမှုရှိနေသမျှ NLD အနိုင်ရမယ်ဆိုရင်စစ်တပ်အနေနဲ့လက်ခံကြောင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကယာယီစာနယ်ဇင်းကောင်စီနဲ့တနင်္လာနေ့ကတွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်စစ်တပ်အနေနဲ့လည်းလာမယ့်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိတာလိုလားကြောင်းနဲ့ရွေးကောက်ပွဲကော်မရှင်ကကြေညာမဲ့ရလက်အဖြေကိုလည်းထောက်ခံအတည်ပြုမှာဖြစ်ကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်ရှင်
မအင်ဂျင်နိုင်ပြောပြသွားတာပါအခုဆက်လက်ပြီးရွေးကောက်ပွဲအတွက်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီအပေါ်တုံးသက်တဲ့သတင်းကိုနားဆင်ရမှာပါဥရှိမန်းအနေနဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနေရာကနေဖယ်ရှားခံရပေမယ့်ပါတီအပေါ်သစ္စာဆက်ရှိပါမယ်လို့ပါတီအထွေထွေအတွင်းရေးမှူးသစ်ကပြောလိုက်ပါတယ်ဒီအတွက် ပါတီအတွင်းအကွဲအပြဲဖြစ်နိုင်ပြီးရွေးကောက်ပွဲမှာမဲလျော့သွားမှာကိုစိုးရိမ်လို့ဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဦးရှိမန်းကိုဖြုတ်ချပြီးသူ့ကိုထောက်ခံတဲ့သူတွေနဲ့ဖြစ်လာတဲ့ပါတီအတွင်းပြိပခါတွေဖြေလျှော့နိုင်ခြင်းဖြင့်ရွေးကောက်ပွဲမှာမဲတစုံတရာထိန်းထားနိုင်ဖို့အတွက်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကောင်းဆောင်ပိုင်းကကြိုးပမ်းနေပုံရတယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒီအကြောင်းကိုတော့ကယ်လီဖိုးနီးယားပြည်နယ်ဘာကလေးတက္ကသိုလ်မှနိုင်ငံရေးသိပ္ပံပါရဂူကျမ်းပြုနေတဲ့ကိုမင်းစင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ကိုမင်းစင်ခင်ဗျာ။ပြီးခဲ့တဲ့အပတ်ထဲမှာပေါ့နော်ပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအထွေထွေအတွင်းမှုအသစ်ဖြစ်လာတဲ့ဥတနိုင်သိမ့်ပေါ့နော်အရင်သမရယုံဝင်ကြီးဟောင်းပေါ့နော်သူကဒီပါတီစီလုံးညီညွတ်ရေးကိုပထမဦးစားပေးလုပ်မယ်လို့ပြောခဲ့ပြီးတဲ့တပြိုင်နက်မှာပဲဒီဥရွှေမန်းအနေနဲ့လည်းပေါ့နော်အခုလိုမျိုးပါတီခေါင်းဆောင်ဘက်ကနေဖယ်ရှားခံရတော့လည်းပဲသစ္စာရှိရှိနဲ့ဒီပါတီမှာဆက်လုပ်သွားမယ်လို့သူတို့ယုံတယ်လို့ထုတ်ပြောခဲ့တာကိုတွေ့ရပါတယ်အခုလိုပြောလိုက်တာကဥရွှေမန်းကိုပါတီဥက္ကဋ္ဌနေရာကနေဖြုတ်ပြီးတော့တပတ်ကြော်ကြော်ပေါ့နော်ဆဲလောက်တည်းမှာဖြစ်လာတာဖြစ်တဲ့အတွက်ဒီပါတီတွင်နိုင်ငံကိုဘယ်လိုသုံးသပ်ကြည့်လို့ရလဲ
တကယ်သူတို့ဥရွှေမန်းနဲ့အပြန်အဆွနေပြီးတော့ညှိနှိုင်းပြီးတော့ပြန်ပြီးတော့ပြည်လဲအောင်လုပ်နေတဲ့အားထုတ်မှုတွေကပေါ်လာတဲ့အပြောဆိုတာဒါမှမဟုတ်ရှင်ဥရွှေမန်းကိုပြားရင်နဲ့ဝမ်းချလို့ရအောင်လို့ချွေးသိတဲ့သဘောမျိုးလားဆိုတော့စဉ်းစားပြန်ရှိပါတယ်ဘာလို့လဲဆိုတော့ဒီပါတီဥက္ကဋ္ဌအရကဖယ်ရှားပြီးချက်ချင်းပဲအနာကျွန်တော်တက်တော်နိုင်ငံကအရကနေဖယ်ရှားဖို့စူးစမ်းခဲ့တာရှိတဲ့အခါကျတော့အပြောနဲ့လက်တွေ့ကြတာမှဘယ်တော့ဒီညံ့မလဲဆိုတော့ဒါကရကရှင်တွေအတိမဖြစ်ပါ
ဘူးဟုတ်ကဲ့ကိုမင်းစင်ပထမပိုင်းတော့ဒီလွှတ်တော်ဥက္ကဋ္ဌနေရာကနေဖယ်ရှားဖို့စူးစမ်းခဲ့တယ်ပေါ့နော်ဒါပေမဲ့တကယ်လွှတ်တော်စားလိုက်တဲ့အခါကျတော့အဲ့ဒီလိုလုံနိုင်ဖို့တစုံတရာခက်ခဲသွားတဲ့သဘောမျိုးပေါ့နော်လွှတ်တော်ဘက်ကလည်းဒီဥရှိမန်ဘက်ကနေတစုံတရာယက်တီပြီးတော့လွှတ်တော်ကိုယ်စားလှယ်ပြန်ဝင်သိမ်းမယ်အဆိုကိုနော်အတိမပြုတ်ပေးခဲ့တဲ့အနေထားရှိတဲ့အခါကျတော့အဲ့ဒီအချိန်နေအောက်မှာပြောင်းသွားတဲ့အနေထားမျိုးကိုဖြစ်နေတာ
ဖြစ်နိုင်ပါတယ်ခုနကကျွန်တော်ပြောတဲ့အမှန်အဲ့ဒါပါပါတယ်သဘောကတော့ဒါလှုပ်ချင်တယ်လို့လုံးလုံးမရတော့တဲ့အခါမှာတော့စူးစူးစောစောကြီးထပ်မဖြစ်အောင်လို့ဒါပြိုင်နေဝမ်းချတဲ့သဘောထွက်တဲ့သဘောမျိုးလည်းဖြစ်နိုင်ပါတယ်
ဟုတ်ကဲ့ဒီပါတီတွင်ဖြစ်နိုင်တဲ့အကွဲပြဲတွေကိုကာကွယ်နိုင်ဖို့အခုလိုစူးစမ်းထားရဲ့ရလာနိုင်တဲ့ရလက်ကောဘယ်လိုအနေအထားမျိုးရှိမှာထင်လဲ
။ကျန်းခိုင်ရေးပါတီအကွဲပြဲပေါ့နော်။ပြန်စစ်ဆက်လို့ရနိုင်မလို့သိမထင်ပါဘူး။ဘာလို့လဲဆိုတော့ဒါကတော်တော်ကြီးကိုပြင်းပြင်းထန်ထန်လူတီထင်ရှားရုပ်ပြစင်ပြက်ကွဲကြရတဲ့ဟာမျိုး။ဒါပေမဲ့ဒီအချိန်တွေကနေပြီးတော့ဒီထက်စိုးမတော်အောင်ပေါ့နော်။သူတို့ဖြစ်တော့ဒီဥရှိမန်းကတိတပ်ပါတီခွဲထောင်တာမျိုး၊ဒါမှမဟုတ်ရှင်လဲဒီအတိုက်ခံပါတီပုံကုန်းနဲ့ပေါင်းသွားတာမျိုး။ဒါမျိုးမဟုတ်အောင်လို့တော့တန်ခါရေးပါတီနဲ့စူးစမ်းကြမယ်လို့ထင်ပါတယ်။အဲဒါမျိုးစူးစမ်းမှလည်းတန်ခါရေးပါတီနည်းနည်းတစုံတရာပေါ့နော်။သူတို့ရမယ်မဲကိုတော့မှသူတို့ထိန်းထားနိုင်တယ်လို့ပြောဆနိုင်ပါတယ်။ဒါပေမဲ့တကယ်တမ်းကျတော့ဒီ USD member ကလည်းသူ့ရဲ့ direction ရဲ့လုံခြုံရေး၊နာမည်သားရဲ့စီးပွားရေးရဲ့လုံခြုံရေးအချင်းလေးတွေပေါ်မူတည်ပြီးတော့သူ့နည်းနည်းကလည်းသူ့ဒီသူ့မိသားစုဝင်ရဲ့ interview တွေမှာလည်းတာဝန်တွေ့နိုင်ပါတယ်။ဒါတော့ပါလို့ဆိုတော့အချင်းလေးကိုတက်ပြားစေမယ့်အမလို့ဖို့သူတို့ထိန်းသိမ်းမှုရပါတယ်နော်။ဒီ grant ဒါရင်းစကားကမှလည်းတွေ့ရပါတယ်။ချင်းတွေကိုပြပြားစီအဲဒါကတော့ပြောချင်တာကတော့လက်ရှိအချင်းတွေကိုတိတ်ပြီးတော့ပြင်းပြင်းထန်ထန်ကြီးဆန့်ကျင်တာမျိုးမလုပ်ဘဲနဲ့လက်ရှိအချင်းတွေပေါင်ထဲမှာအတက်နိုင်ဆုံးသူဟိုအချင်းတွေကိုသူ့အတွက်အကျိုးရှိအောင်တက်တုံတော့မယ်လို့ပုံဖြစ်ပါတယ်။ဒီနေ့ဆိုရင်တော့ဒီပုံစံအတိုင်းနဲ့သူရေကောက်ပွင့်ကိုသူဖြတ်သွားပြီးရေကောက်ပွင့်မှာတက်နိုင်တယ်ကသူနဲ့သူ့အတိုင်းဝိုင်းအောင်အနိုင်ရအောင်လုပ်ပြီးတော့မှပဲကျွန်တော်ထင်တယ်ရှေ့ဆက်သူဆက်စမ်းမယ်လို့သုံးသပ်လို့ရပါတယ
်။ဟုတ်ကဲ့ဒီဥရှိမန်းကိုဥက္ခရာဖြစ်ကနေဖယ်ရှားလိုက်တဲ့အချိန်မှာပေါ့နော်ဒီပြည်သူအများစုကနေပဲသူ့ပုံမှာထားတဲ့သဘောထားပြောင်းလာတဲ့အပေါ်မှာရောအခုလိုဒီပြောတဲ့အချက်ကဖြစ်လာနိုင်တယ်လို့သုံးသပ်လို့ရတာ
ပြည်သူအများစုကျေသဘောထားပြောင်းလာရင်ဆိုတော့ခံမှန်းခက်ပါဘာလို့လဲဆိုတော့တင်းနေကြရပေါ့နော်ဟိုကျွန်တော်တင်းနေတာလည်းမလုပ်နိုင်ဘူးဒါပေမဲ့ယုတ်ပြရပေါ့နော်ဒီမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာကြီးရတာတော့ကြီးကြီးအဖြစ်တော့လူတွေရဲ့အာဏာထောက်ခံမှုကတော့ဒီမီဒီယာရတာတွေ့ရပါတယ်လူရတာကလည်းကောင်းဆန်းစစ်ဒီကိုရင်ကလည်းသူ့ပုံမှာမိတ်ဆွေစစ်လိုမျိုးပုံမျိုးပြောလိုက်တဲ့ပုံမှာလည်းအများကြီးမူတည်ပါတယ
်။အခုဖြစ်ခဲ့တဲ့ဒီပါတီတွင်းပြဿနာကရွေးကောက်ပွဲအတွက်မှာရောကြီးကြီးမားမားရက်ခတ်မှုရှိနေလား
။ကျန်းခိုင်ပါတီနေနေကတော့ပေါ့နော်ငကောကတွက်ထားတဲ့လောက်နိုင်မှုခက်ပါတယ်။အဲဘာလို့လဲဆိုတော့ကျွန်တော်အမှန်တော့မျိုးပေါ့နော်ပါတီအကွဲပြဲဖြစ်သွားတဲ့ကိစ္စပေါ့။တစ်ဖက်ကလည်းအတိုက်ခံပါတီဖြစ်တဲ့ NLD ကလည်းစင်ကုန်မှုတွေအများကြီးရင်ဆိုင်နေရတယ်။အဓိကအချင်းပါတီတွင်းပြဿနာတွေအဲ့တော့ဒီသင်္ချာရဲ့ပုံကိုယ်လေးကိုပါတီကညှင်းဆိုလိုက်တာလေ။အတိုင်းနဲ့ပတ်သက်ပြီးပါတီကလည်းစင်ကုန်မှုတွေညှင်းဆိုင်နေရတဲ့အခါကျတော့နှစ်ဖက်စလုံးကတော့သင်ထားသလောက်တွက်ထားသလောက်နိုင်ဖို့မလွယ်ဘူးလို့အကဲဆက်တော်များပြောကြတယ်။အဓိကကလည်းမပီမာကလည်းရုပ်ောက်ပွဲနိုင်ုံနဲ့မပြေသေးဘူးပေါ့။ပထမအဆင့်မှာရုပ်ောက်ပွဲကိုနိုင်ုံတော့နိုင်တဲ့လူကဒုတိယအဆင့်မှာအမရဖြစ်ပြီးတော့ပြောပွက်နိုင်မှုဆိုတာကတော့ညွန်ပေါင်းတဲ့ပုံမျိုးပေါ့နော်။ဖြစ်သွားနိုင်တယ်လို့သုံးသပ်တာတော်များတော့ဖြစ်နိုင်ရှိတယ်ဆက်မှာ
။ဟုတ်ကဲ့ချစ်စီများကြီးတင်ပါတယ်ခမစခင်ဗျာ။
ကိုမင်းစင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့နိုင်ငံရေးပါတီတွေရဲ့ဘန်နာရေးတွေကို ပြည်သူတွေကိုချပြဖို့တိုက်တွန်းတဲ့တဲ့ကိုနားဆင်ရမှာပါ။ရွေးကောက်ပွဲတွေကျင်းပဖို့လအပိုင်းလောက်သာလိုတော့တဲ့အချိန်မှာပဲနိုင်ငံရေးပါတီတွင်းကဗန္ဓာရေးသုံးဆွဲမှုတွေပါတီဝင်တွေရဲ့ပိုင်ဆိုင်မှုတွေကိုအများပြည်သူသိရှိအောင်ထုတ်ပြန်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေပါတယ်။စစ်ဘုံချုပ်ဟောင်းတွေအများစုနဲ့ဖွက်စည်းထားတဲ့အာဏာရပါတီကတော့အခုလိုထုတ်ပြန်ကြေညာဖို့မလိုဘူးလို့ပြောပါတယ်။အပြည့်စုံကိုတော့မမေခါကသတင်းပေးပို့ထားပါတယ်ရှင်။
လက်ရှိပြဋ္ဌာန်းထားတဲ့နိုင်ငံရေးပါတီများမပုံတင်ခြင်းဤဥပဒေမှာပါတီတစ်ခုအနေနဲ့နိုင်ငံပိုင်ပစ္စည်း၊ငွေကြေး၊ယင်းအဆောက်အအုံတို့ကိုတိုက်ရိုက်ဖြစ်စေ၊တွယ်ဝိုက်ဖြစ်စေတုံးခြင်းနိုင်ငံသားတိုင်းပြည်တစ်ခုခုဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုမှငွေကြေး၊ပစ္စည်းအထောက်ပံ့ယူခြင်းမပြုရလို့တားမြစ်ထားပါတယ်။ဒါပေမဲ့လည်းလွတ်တော်ကိုယ်စားလှယ်တဦးပိုင်ဆိုင်ခွင့်နဲ့ပါတီပိုင်ဆိုင်ခွင့်ကိုကြေညာဖို့ပြဋ္ဌာန်းမထားတဲ့အတွက်မတမာမှုတွေဖြစ်နိုင်တယ်လို့ထောက်ပြနေကြပါတယ်။အမျိုးသားဒီမိုကရေစီအင်အားစုကပါတီဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကတော့လွတ်တော်ကိုယ်စားလှယ်တိုင်းပိုင်ဆိုင်ခွင့်ထုတ်ပြဖို့လိုအပ်ကြောင်းဒီလိုဥပဒေရှိလာအောင်တင်ပြသွားမှာဖြစ်တယ်လို့ပြောပါရယ်။တရားဝင်ထုတ်ပြန်ချက်တွေအရလွတ်တော်ကိုယ်စားလှယ်မဖြစ်တဲ့အရေးချင်းမှာနိုင်ငံပိုင်ခွင့်မသုံးဖို့နဲ့နိုင်ငံသားအထောက်ပံ့ယူကရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခြင်းမပြုရလို့ထုတ်ပြန်ထားပေမဲ့စီစစ်ဖို့အားနည်းနေကြောင်းဒါကိုထိရောက်အောင်တားဖို့ဥပဒေရှိဖို့လိုအပ်ကြောင်းသူကပြောပါရယ်။
ဒါကျွန်တော်တို့ကလာမဲ့လွတ်တော်မှာသို့မဟုတ်အခုမကုံဆုံးတဲ့လွတ်တော်မှာဒါဒီလွတ်တော်ကိုယ်စားလှယ်ရဲ့ပိုင်ဆိုင်မှုစီရင်ကိုကြီးညာမယ်ဆိုတဲ့ဥပဒေတစ်ခုကိုထုတ်ပြန်ဖို့လိုတယ်။ဒါအဲ့ဒီဥပဒေထုတ်ပြန်လို့ရှိရင်ဘယ်သူမှရင့်ပယ်လို့မရတော့အစ်တင်လည်းဥပဒေတက်ထမ်းပြီးတော့လုပ်ဖို့လုပ်ရမယ်။
အရင်ကနိုင်ငံကိုအုပ်ချုပ်ခဲ့တဲ့စစ်ဘုံချုပ်ဟောင်းတွေဥဆောင်ဖွဲ့စည်းထားတဲ့အာဏာရပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေမှာအများပြည်သူနဲ့ဆိုင်တဲ့ငွေကြေးတွေကိုတုံးဆွဲနေတယ်လို့စွပ်စွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။ပြည်ခိုင်ဖြိုးပါတီရဲ့ဗန်ဒာငွေရရှိမှုနဲ့ပါတီဝင်ကိုယ်စားလှယ်တဦးချင်းစီရဲ့ပိုင်ဆိုင်မှုအပေါ်ဝေဖန်မှုတွေရှိနေပေမဲ့ပါတီတွဲဘက်ဥက္ကဋ္ဌဦးထေးဦးကတော့ပါတီဝင်ကိုယ်စားလှယ်တဦးစီရဲ့ပိုင်ဆိုင်မှုတွေကိုပြည်သူတွေသိအောင်ချပြမှာမဟုတ်ဘူးလို့ပြောပါတယ်။
ကျွန်တော်ချပြဖို့မရှိပါဘူး။ဘာဖြစ်လို့လဲဆိုတော့လွတ်တော်တွေရောက်တဲ့အမတ်တွေကစီးပွားရေးလုပ်တဲ့လူတွေမဟုတ်ဘူး။စီးပွားရေးမလုပ်တဲ့အတွက်ပိုပြီးချမ်းသာလာတယ်၊မတရားလုပ်နိုင်တယ်ဆိုတဲ့အခွင့်အရေးတွေရှိတယ်ဆိုတာလည်းတကယ်တော့မရှိပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေမှာဒီအကြောင်းနဲ့ပတ်သက်လို့လည်းပဲကြိုပြီးစဉ်းစားထားတာရှိတယ်။အဲ့ဒီမှာကန့်သတ်ထားတာရှိတယ်။ And သမရတို့ဒုတိယသမရတို့တော့အစိုးရအဖွဲ့တော့ထိတ်ဆုံးကပုဂ္ဂိုလ်တွေကလုပ်ပိုင်ခွင့်လည်းများတယ်။လုပ်ပိုင်ခွင့်များတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့ခင်ဗျားတို့ကဘယ်လောက်ရှိသလဲ။ဆိုတဲ့ဥစ္စာကိုကြီးညာရတယ်။ကြီးညာတယ်ဆိုတော့လူလူကြီးညာတာမဟုတ်သူတို့မှတ်တမ်းထားတာ။မှတ်တမ်းထားပြီးတော့မှသိင်တာလေ။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာကကိုယ်စားလောင်းနေတဲ့ပတ်သက်လို့ဘာမှကန့်သတ်တာမရှိဘူး။တတော်ကိုယ်စားလောင်းဆိုတာဥပဒေပဲ။အခုတော့မလိုသေးဘူးလို့ကျွန်တော်ထင်တယ်
။ဒီအပေါ်မှာလည်းပြင်ဆင်မှုတွေပြုလုပ်ထားတယ်လို့သူကခုလိုပြောပါရယ်
။အဲကျွန်တော်တို့ဥစ္စာတွေကိုစည်းရင်းနေအကုန်စစ်ခံရတယ်။စစ်ခံပြီးတော့မှအစိုးရဘတ်ဂျက်နဲ့ဆိုတဲ့ဥစ္စာတွေတခုမှမရှိခဲ့ဘူး။ဒါနဲ့ကျွန်တော်တို့ကပြောရဲတယ်။နော်ဒီဥစ္စာနဲ့ပတ်သက်လို့ဟိုစင်းလဲအစ်စ်ခံပြီးပြီ။အဲ့တုန်းကလည်းကျွန်တော်မဆောင်ရခဲ့ဘူး။ငွေတွေဘယ်လိုရတယ်။သူများတွေရတယ်လို့ရတာပဲ။ဘယ်ကနေရလို့ဆိုပြည်သူတွေပြည်သူတော်တော်များများရတယ်လို့အဲ့လောက်တောင်းမရပါဘူးတကယ်တမ်းပြောလို့ရှိရင်တော့လုပ်ငန်းတွေလိုရတာပေါ့။စိုက်ပျိုးရေးတွေရှိတယ်။စိုက်ပျိုးရေးကတော့တလောက်များများသာသာမရဘူး။ဒါတော့လည်းပဲမွေးမြူရေးရှိတယ်။မွေးမြူရေးကတော့ထိုင်တဲ့တလောက်ရပါလေ။အခုလည်းရှိပါလေ။အဲ့တခါတည်းကျတော့လည်းကုံတယ်မှုရှိတယ်။ပုံတယ်မှုဆိုတဲ့ဥစ္စာမျိုးတွေကကျွန်တော်လုတ်ခဲ့ဘူးလေ။ဒါနဲ့အများရမ်းမရပါဘူး
။မကြသေးခင်ရက်ပိုင်းတွေအတွင်းမှာပဲခေါင်းဆောင်ပိုင်းအပြောင်းအလဲတွေရုတ်တရက်ဖြစ်ပေါ်ခဲ့တဲ့ပြည်ခိုင်ပြိုးပါတီအပေါ်ဗန္ဓာရေးအရာတုံးဆွဲမှုတွေကိုလည်းအများကမေးခွန်းထုတ်လာကြပါရယ်။အထူးသဖြင့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးလှုပ်ရှားမှုတွေလှုပ်လာတဲ့အခါအများပြည်သူနဲ့သက်ဆိုင်တာတွေကိုတုံးဆွဲတာတွေရှိလာနိုင်တယ်လို့ဝေဖန်သူတွေကထောက်ပြလျက်ရှိပါရယ်။
မမေခါပြောပြသွားတာပါရှင်အခုတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေအပြီးမှာတော့အခုတော့စီးပွားရေးသတင်းကိုနားဆင်ရမှာပါတရုတ်နိုင်ငံရဲ့အစုရှယ်ယာဈေးညွန့်ကိန်းတွေအင်္ဂါနေ့က 9.6 ရာခိုင်နှုန်းအထိထက်မှန်ထိုးကျသွားခဲ့ရပြန်ပါတယ်ဒါဟာ၈လအကျဉ်းအနှိမ်ဆုံးကျသွားတာလည်းဖြစ်ပါတယ်အခုလောကဘဒုတိယစီးပွားရေးအင်အားနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးတွေထိုးကျမှုဟာတကမ္ဘာလုံးကိုရိုက်ခတ်စေခဲ့ပါတယ်။တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုဖြစ်တဲ့မြန်မာနိုင်ငံမှာရောဘလို့ရိုက်ခတ်မှုတွေရှိနိုင်ပါသလဲဆိုတာကိုစီးပွားရေးပညာရှင်ဒေါက်တာချေဦးကိုဆက်သွယ်မေးမြန်းပြီးကိုစော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့အဓိကစီးပွားကုန်သွယ်ဘက်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံမှာပြပပုတ်ကုန်တွေကျဆင်းပြီးစီးပွားရေးဖွံ့ဖြိုးမှုကျဆင်းလာနေတယ်ဆိုတဲ့သတင်းတွေကြောင့်တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးတွေဇူလိုင်လအတွင်းသိသိသာသာထိုးကျခဲ့ပါတယ်။အဲ့ဒီရဲ့နောက်ဆက်တွဲအဖြစ်ဩဂုတ်လအတွင်းမှာလည်းအစုရှယ်ယာဈေးတွေထပ်မံကျဆင်းခဲ့ပြန်တဲ့အတွက် စီးပွားပြန်လည်ဥမော်ရေးကိုအထောက်အကူပြုစေမဲ့ပြပပို့ကုန်မြင့်တက်လာအောင်လှုပ်ဆောင်တဲ့အနေနဲ့ရွန်ငွေတန်ဖိုးကိုတရုတ်အစိုးရကရုတ်တရက်ချလိုက်ပါတယ်တရုတ်အစိုးရရဲ့အဲ့ဒီလိုလှုပ်ဆောင်ချက်ကြောင့်တခြားအာရှတိုက်အတွင်းကအဓိကအစုရှယ်ယာဈေးကွက်တွေနဲ့အမေရိကန်ဥရောပတိုက်တို့ကအဓိကအစုရှယ်ယာဈေးတွေလည်းတဟုန်တို့ကျဆင်းခဲ့ပါတယ်မြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာမြန်မာကျပ်ငွေနဲ့ဒေါ်လာငွေလဲလှယ်နှုန်းဟာတဒေါ်လာကို1300ကျပ်ဖြစ်သွားခဲ့ပါတယ်ဒါဟာအင်းနီချင်းတရုတ်နိုင်ငံမှာစီးပွားရေးကျဆင်းနေတာရဲ့ကြရက်ရက်ခတ်မှုကြောင့်ဖြစ်နိုင်မလားလို့မေးကြည့်တဲ့အခါစီးပွားရေးပညာရှင်ဒေါက်တာဇော်ဦးကအခုလိုဆဖြေပါတယ
်ဖြစ်နိုင်ပါတယ်ဖြစ်နိုင်ပါဒေါ်လာဈေးကလည်းဒါပို့ပြတော့တံပိုးမြင့်တယ်မြင့်လာတယ်ပို့ရှိဆိုတာအမေရိကန်ရဲ့စီးပွားရေးကခိုင်ဆုံးလို့ဖြစ်နေတဲ့သဘောသူသူဆလို့ရပါတယ်တော့ဒီကမ္ဘာလုံးကဒါဒေါ်လာဘူးပဲလက်ထိုင်ထားသုံးနေတာပါဒါဒေါ်လာဈေးတံပိုးမြင့်လာတယ်လို့ပြောလို့ရပါတယ်အဲ့တော့ကျွန်တော်တို့ချက်ဈေးကတမူနေသွားတာဖြစ်ဒေါ်လာဈေးတမူမြင့်လာလို့ကိုတော်ဖြစ်နေတယ်လို့ပြောလို့
ဟုတ်ကဲ့နောက်ဒီအတွက်ကောဘဟုဘာအနေနဲ့ရောဒီလိုမျိုးကဏ္ဍတွေမှာဘလို့အခုလိုမျိုးဖြစ်နေတဲ့ဈေးကွက်မှာအနေနဲ့ရုပ်တဲတဲဖြစ်နေတဲ့ဥစ္စာဘဟုဘာအနေနဲ့ဘလို့အခန့်ကဏ္ဍအနေများပါသင့်တယ်လို့ထင်ပါလေ
ဘဟုဘာကအခုဆောင်ရနေတဲ့ကိစ္စတွေကထောင်းပါလေဘာကြောင့်လဲဆိုတော့အခုသူရှိသေးရှိတဲ့ပြောသင့်ပြောတတ်တဲ့ဒီဘဟုဘာရဲ့ policy တွေမူဝါဒတွေကိုမြင်းတည်းရှင်းလင်းတင်ပြတယ်အခုမှလည်းလေဆောင်ရတဲ့ဒီလေဈေးကွက်အတိုင်းပဲထိမ့်မိပြီးသွားတယ်ဆိုတဲ့ကိစ္စရတာကောင်းတဲ့ကိစ္စလေးဖြစ်ပါတယ်။အဲတော့အဓိကတော့ကျွန်တော်တို့အာစီးပွားရေးကိုပုံပြီးဥမောအောင်လုပ်ဖို့ကိစ္စတွေကအာမလိုင်းဝင်ဌာနပတ်သက်တဲ့စဉ်းစားရမယ့်ကိစ္စတွေပေါ့နော်။တခြားဘယ်နည်းနဲ့ဘယ်ကဏ္ဍတွေကိုဘယ်လိုပံ့ပိုးပေးရင်တော့ဖြင့်ဘယ်စီးပွားရေးဥမောအောင်ဆောင်ရွက်နိုင်မလဲဆိုတဲ့ကိစ္စဟာဒါအစိုးရပိုင်းနဲ့ပူပြီးဆိုင်နေလို့ပြောလို့ရပါတယ်ဒါပူပန်ကတော့ဒါသူနည်းသူဖန်နဲ့ဒါတို့လာသူရဲ့မူတိုင်းပဲထိမ့်ပြီးနေတဲ့ဟာကအခုချိန်မှာလုံလောက်တယ်လို့ပြောလို့ရပါ
တယ်တရုတ်နဲ့အိန္ဒိယနိုင်ငံလည်းဖြစ်တယ်တရုတ်နဲ့စီးပွားရေးဆက်သွယ်မှုအကြီးဆုံးနိုင်ငံလည်းဖြစ်တယ်မြန်မာနိုင်ငံအတွက်တရုတ်နိုင်ငံစီးပွားရေးဆက်သွယ်မှုအကြီးဆုံးနိုင်ငံလည်းဖြစ်တယ်ဆိုတော့မြန်မာအစိုးရအတွက်ကောအခုလိုတရုတ်ပြည်မှာစီးပွားရေးမတည်မငြိမ်ဖြစ်နေတာတွေကဘယ်လောက်ထိများစိုးရိမ်စရာဖြစ်နိုင်မလဲ
စိုးရိမ်မှုကောင်းပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီပြည်ငွေငွေဟာကျွန်တော်တို့ရှိကဒီဒီကကွန်မရှင်တွေဝင်နေတဲ့နိုင်ငံတွေဖြစ်လို့ဒီလိုနာမှုတွေဆောင်ရနေတဲ့နိုင်ငံတွေဖြစ်တယ်။နောက်ပြီးတော့တရားမဝင်တဲ့လမ်းကြောင်းတွေကလည်းဒါဒီလိုနာမှုအများကြီးရှိနေတဲ့နိုင်ငံတွေဖြစ်တော့သူ့နိုင်ငံစီးပွားရေးထိခိုက်တာကျွန်တော်နိုင်ငံအတွက်လည်းဒါအရေးကြီးတဲ့အကြောင်းဖြစ်ပါတယ်။ပြီးရင်ကျွန်တော်တို့မှာပုံပြီးအရေးကြီးချက်တွေစဉ်းစားမယ်ဒီဆက်တော့ဒီမိတဲ့ဒီသားတွေနဲ့ဒီထိရသွားတဲ့ဒီချက်ကြီးမျိုးတွေဒီလက်ကပြမရှိတဲ့လူတွေရဲ့ဝင်ဝင်ပြန်ပြီးတော့ဒါတက်လာအောင်လုပ်နိုင်မှုဆိုတဲ့အစီအစဉ်ကောင်းနေလဲစနစ်တကျချဖြစ်ဖို့တို့ရနေပါတယ်ဒါကတော့ပို့ပြီးတော့ဒီနိုင်ငံရဲ့အကြောင်းစီးပွားရေးအကြောင်းဖြစ်လာမယ့်ဒီကျက်ထဲကျွန်တော်တို့ဒီဘဲမှာဒီဘောဘေးစံကြောင့်ဖြစ်လာမယ့်စီးပွားရေးကိရဲ့ဟာပို့ပြီးကြီးလိမ့်မယ်လို့ထင်တော့အာချမ်း
အင်္ဂါနေ့ကဟောင်ကောင်အပါအဝင်အာရှဒေသတွင်းနိုင်ငံတွေကအစုရှယ်ယာအညွန့်ကိန်းတွေအနည်းငယ်ပြန်တက်ခဲ့ပေမဲ့အမေရိကန်နိုင်ငံကအဓိကအစုရှယ်ယာဈေးကွက်ဖြစ်တဲ့ဒေါင်းဂျုန်းစ်အစုရှယ်ယာဈေးကတော့ထိတက်သမှ1900ခန့်လုံးကျသွားခဲ့ပါတယ်။ဩဂုတ်လ25ရက်နေ့မှာမြန်မာနိုင်ငံဗဟိုဘဏ်ကထုတ်ပြန်ထားတဲ့ငွေလဲလှယ်နှုန်းဟာဒေါ်လာကို1280ကျပ်ကျော်ကျော်လောက်ပေါက်ကျောင်းဖော်ပြထားပါတယ်ခင်ဗျာ။
စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကိုဆက်သွယ်ပြီးကိုဦးဇော်ဝင်းလိုင်ကတင်ပြခဲ့တာကိုနားဆင်ခဲ့ရဖြစ်ပါတယ်။ VOA American တန်ရဲ့ပုတ်ထူးနေမနက်ပိုင်းအစီအစဉ်တွေကိုအတန်ဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့ဒုတိယပိုင်းနာရီဝက်အစီအစဉ်ကိုနားဆင်ရမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
mingalam nak kema tarar shin mya shin free american tan ye bouthu ne mna atan lwin season rwe ko selat thol lwin pe ni ba de aku dutiya pai season rwe ko let shi thol lwin pe ni ye line to meter 30 40 50 line let meter 190 ro ga ba to che thol lwin ni ya phit ba de aku dutiya pai ma ro kaba media re the ka myanmar naingan a chang american indian tong english sa tin khan sa ne dai yai li line season ma ro tanai ngan long a pye yet sa chou a paw a long pa win yei mu ko blu myin ja ba de
it is the go jaro nyin ngaw lou me su lo shin de
အင်္ဂါနေ့ကဒိုင်ရိုက်လီလိုင်းဆွေးနွေးခန်းအပြည့်အစုံကိုပြန်လည်နားဆင်ရမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုကိုဉဏ်ဝင်းအောင်ကစူးစီးတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင်
။ American Enterprise Institute ရဲ့စာမျက်နှာရဲ့အာရှနိုင်ငံသားကြီးနဲ့ကာကွယ်ရေးမူဝါဒကဏ္ဍမှာဆောင်းပါးရှင်မိုက်ကယ်မက်ဇာကမြန်မာရွေးကောက်ပွဲပေါ်တန်လျာရှိတာနဲ့ပတ်သက်လို့Burma's free and fair elections in doubt ဆိုတဲ့ခေါင်းစဉ်နဲ့ရေးသားတာကိုအရင်ဆုံးတင်ပြခြင်းပါတယ်။အရင်စီအစိုးရလက်ထက်ကလုပ်ခဲ့တဲ့မြန်မာနိုင်ငံကရွေးကောက်ပွဲရလဒ်တွေဟာချီးကျူးအတိမတ်ပြုစရာအနေအထားမျိုးမရှိခဲ့ပေမဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကတော့လာမယ့်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတဖို့စစ်တပ်အနေနဲ့မျှော်လင့်ထားကြောင်းပြီးခဲ့တဲ့ရက်ပိုင်းကပြောကြားလိုက်ပါတယ်။အကယ်၍2015ရွေးကောက်ပွဲကိုနိုင်ငံတကာစံချိန်စံညွှန်းတွေအတိုင်းမလုပ်နိုင်ဘူးဆိုရင်တော့ရွေးကောက်ပွဲရလဟာပြည်သူတွေလိုလားနေတဲ့ဆန္ဒအတိုင်းဖြစ်လာနိုင်မှာမဟုတ်ဘူးလို့စောင်းမရှင်ကထောက်ပြထားပါတယ်။ပထမတစ်ချက်ကလွတ်တော်မှာတက်မတော်သားကိုယ်စားလှယ် 25 ရာခိုင်နှုန်းနေရာယူရတဲ့ကိစ္စဖြစ်ပြီးဒေါ်အောင်ဆန်းစုကြည်ကိုလည်းတမနာဖြစ်ခွင့်မရှိအောင်ဖွဲ့စည်းပုံဥပဒေနဲ့ကန့်သတ်ထားတဲ့အချက်ဒုတိယတစ်ချက်ကတော့တောင်းနေကြည့်တဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားစီစီရေးလုပ်ငန်းစဉ်ကနေတဆင့်မဲပေးခွင့်မရအောင်အစိုးရကလှုပ်ဆောင်နေတဲ့အချက်စတာတွေကိုထောက်ပြပါတယ်နိုင်ငံသစ်အဖြစ်ပွင့်လင်းလွတ်လပ်လာတယ်လို့ထင်နေကြတဲ့မြန်မာနိုင်ငံဟာတကယ်တော့အများမျှော်လင့်နေတယ်လို့အခြေအနေမှာမရှိသေးဘူးလို့ဆောင်းပါးရှင်မက်ဇာကထောက်ပြထားပါတယ်။အမေရိကန်အစိုးရကလည်းရွေးကောက်ပွဲကျင်းပချိန်ထိစောင့်ကြည့်ချင်းကပ်ရေးမှုကိုသာလက်ကင်ထားပြီးဆောင်ရွက်နေပုံရပါတယ်။ဒီနှစ်အစောပိုင်းကအမေရိကန်လက်ထောက်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကလာမယ့်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့အမေရိကန်အနေနဲ့လာမယ့်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့အလုံးပါဝင်နိုင်တဲ့ပွင့်လင်းလွတ်လပ်ပြီးဂုဏ်သိက္ခာရှိတဲ့ရွေးကောက်ပွဲမျိုးမြန်မာအစိုးရကလုပ်ပေးမယ်လို့အမေရိကန်ကယုံကြည်ကြောင်းတိုက်တွန်းပြောဆိုထားပါတယ်။သမ္မတဥပမဟာမြန်မာနိုင်ငံပေါ်ထားတဲ့ပိတ်ဆို့ဒဏ်ကမှုအတော်များများကိုဖယ်ရှားခဲ့ပေမဲ့တချို့အပေါ်မှာတော့ဆက်လက်အရေးယူထားဆဲဖြစ်ပါတယ်။ဒီမိုကရေစီပြည်ပြောင်းပြောင်းလဲရေးမှာရွေးကောက်ပွဲဟာအရေးကြီးတာကြောင့်အမေရိကန်အစိုးရကမြန်မာရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတစေခြင်းရင်အမေရိကန်သမ္မတအနေနဲ့သူ့ဩဇာအရှိန်အဝါကိုတုံ့ပြန်လိုတယ်လို့ဆောင်းပါရှင်ကဆိုပါတယ်အပြည့်စုံကို www.aei.org စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာနောက်တစ်ခုကအကြမ်းဖက်အုပ်စုကိုကူညီမှုနဲ့မြန်မာနိုင်ငံသားတဦးအဖမ်းခံရဆိုတဲ့အကြောင်းကိုအိန္ဒိယနိုင်ငံထုတ် The Statesman သတင်းစာမှာရေးသားထားတာတင်ပြခြင်းပါတယ်အိန္ဒိယနိုင်ငံမှာနှစ်ပေါင်း40ကြာတရားမဝင်နေလာခဲ့တဲ့အသက်55နှစ်အရွယ်ရှိတ်နူးဆိုတဲ့မြန်မာနိုင်ငံသားတဦးဟာဟူဂျီဆိုတဲ့အကြမ်းဖက်အုပ်စုကိုထောက်ပံ့ကူညီနေတယ်ဆိုတဲ့စွပ်စွဲချက်နဲ့သူ့ကိုဩဂုတ်လ21ရက်နေ့ကဖမ်းဆီးထားကြောင်းအိန္ဒိယရဲတွေကပြောပါတယ်ရှိတ်နူးဟာပလီတက်တဲ့အုပ်ထုပ်တွေရောင်းရင်းဟူဂျီလို့အတူကောက်ခေါ်တဲ့ဟာကက်ဦးဂျီဟတ်အယ်အစ္စလာမစ်အဖွဲ့ကိုတနည်းတစ်လမ်းနဲ့ကူညီပေးနေသူဖြစ်တယ်လို့အိန္ဒိယရဲတွေကပြောတာပါအိန္ဒိယနိုင်ငံတောင်ပိုင်းဟိုက်ဒရာဘတ်မြို့မှာနေထိုင်တဲ့ရှိတ်နူးကိုလူဝင်မှုအက်ဥပဒေနိုင်ငံကူးလက်မှတ်ဆိုင်ရာဥပဒေနိုင်ငံခြားသားဥပဒေတွေနဲ့တရားစွဲဆိုထားပါတယ်ဟူဂျီအစွန်းရောက်အဖွဲ့ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေမှာ1990ခုနှစ်အစောပိုင်းကာလကစပြီးလှုပ်ရှားလာတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ရဲတွေရဲ့စစ်ချက်အရရှိတ်နူးဟာအသက်10နှစ်အရွယ်မှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုမိသားစုနဲ့ရွှေ့ပြောင်းခဲ့သူဖြစ်ပြီးအသက်15နှစ်အရွယ်မှာအိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်နေထိုင်သူဖြစ်တယ်လို့ဆိုပါတယ်။သူဟာနိုင်ငံသားငွေအတုကင်တွယ်သုံးဆွဲမှုနဲ့2008ခုနှစ်တုန်းကလည်းထောင်နှစ်နှစ်ကြာခဲ့ပူပါတယ်။အပြည့်စုံကို www.thestateman.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းပြီးမှာတော့ဒေါ်လာတန်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါရရှင်။
ီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
break the ice
ဖြစ်ပါတယ်စာလုံးပေါင်းက b r e a k break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါတယ် t h e the ice ice the ice ကရေခဲလို့အဓိပ္ပာယ်ရတော့ squid ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့ဒီနေ့တော့ရေခဲတုံးကြီးပျော်သွားရလေအောင်လှုပ်တာဆိုရင်လည်းမှားမယ်မဖြစ်ပါဘူး idiom ဆိုတဲ့ device ဒီပဲကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်ဆင်းဆင်းဖြစ်နေတဲ့အတွက် it is ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လှုပ်တာဖြစ်ပါတယ်အဲ့ဒီလိုဖြစ်လာအောင်လည်းအများဖြစ်ကတော့စတွေ့ကြရင်ကြောင်ဝန်းကဖြစ်နေရကရည်စရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လေရှိကြပါလေအလားတူပါပဲအခမ်းအနားတစ်ခုမှာမိကွန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကွန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလေရှိကြပါလေဒီလိုလိုချင်းအဖြစ်ကုတ်ပရိသတ်ကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါလေကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလပတလပပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို idiom အသုံးရ break the ice ရလို့ရင်းညွှန်းသုံးပါလေ noun noun အဖြစ်ကတော့ ice breaker ရလို့ခေါ်ပါလေ break the ice နဲ့ပတ်သက်ပြီး George Ruby ရဲ့ဥပမာကတော့
Tom was very nervous as he stood in front of the crowd to give his speech so he broke the ice with a jokeand had the audience laughing
Tom nga megun pyo bu lu au ji shi yat de kha ma tait ko sait pu ni da da ba me tu ga prita ne yin ni aw yi sia sa pyo lite do prita le tabo ja yin ni ja de li lu di be ya ba de u ma ko naw ta kha na sin ji ja ya aw
Tom was very nervous as he stood in front of the crowd to give his speechSo he broke the ice with a joke and had the audience laughing.
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်ဆင်းဆင်းဖြစ်နေတဲ့အတွက် it is ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
break the ice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်တင်ဆက်သွားတာဖြစ်ပါတယ်ရှင်အခုတော့အင်္ဂါနေ့ညတိုင်းရဲ့လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရမှာပါကိုအောင်လွင်ဦးကစီစဉ်ပြီးထုတ်လုပ်သူမှကွန်ပျူတာနဲ့အတူတင်ဆက်ထားပါတယ်ရှင်
တော်ရရှိမြတ်မြတ်တနင်္ဂနွေလုံးအဖြစ်ခက်ရစဲနိုင်မှုတွေမြန်မာဆူရနဲ့လက်နက်ကင်အဖွဲ့တွေဆွေးနွေးနေကြတဲ့နေရာမှာအားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးသဘောတူညီချက်ရဖို့ကတော့ကြံနေပါသေးတယ်လက်နက်ကင်အဖွဲ့တချို့ကတော့တဖွဲ့ချင်းစီပဲဖြစ်ဖြစ်လက်မှတ်ထိုးဖို့သဘောထားပေးနေကြရတယ်လဲကြားပါတယ်ဆိုတော့ငင်းငယ်အဲ့အတွက်ဒီလိုပဲတဖွဲ့ပဲဖြစ်ဖြစ်နှစ်ဖွဲ့ပဲဖြစ်ဖြစ်သဘောတူညီချက်တွေစယူရမျိုးကကောင်းမလားဒါမှမဟုတ်ရင်လည်းလက်နက်ကင်အင်အားစုတွေအနေနဲ့တစုတစည်းနဲ့ပူးပေါင်းပြီးဆွေးနွေးနဲ့ဆက်ဆက်တာမျိုးကလားတကယ်ငင်းငယ်အဲ့ကိုဥတည်စေနိုင်မလားဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ဆွေးနွေးမဲ့သူရဲ့သဘောထားအချင်းချင်းအနေနဲ့သိချင်ပါတယ်ဒီတိုင်းတိုင်းနဲ့ငင်းငယ်ဆွေးနွေးပွဲတွေမှာကိုယ်တိုင်ကိုယ်ကျလက်ပါဝင်နေတဲ့မြန်မာငင်းငယ်စင်တာကဦးလာမောင်ရွှေရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့ဒီသွားနေတဲ့ဒီငင်းငယ်ဖြစ်စဉ်ဟာဒီမတူတဲ့နေနေဒေတာတွေမတူတဲ့စုဖွဲ့မှုတွေမတူတဲ့တမိုင်းကြောင်းတွေကစုဖွဲ့ထားတဲ့တန်းသာဒီလက်နက်ကင်တပ်ဖွဲ့တွေနဲ့ညီငယ်စကားပြောနေတာဖြစ်ပါတယ်။အခုအစ်အနေနဲ့တော့ဒီ15ဘွဲ့ကိုကျွန်တော်တို့ဖိတ်ခေါ်ပြီးတော့ဒီလက်မှတ်ရေးထိုးတာအောင်နဲ့စလိုက်မယ်။ပြီးရင်တော့ကျန်တဲ့နိုင်ငံရေးပြည်ထောင်စုလေးဘွဲ့တွေမှာပါဝင်တဲ့တပ်တွေပါဝင်မယ်ဆိုရဲချင်းကမှုနဲ့တွားနေတာဖြစ်တဲ့အတွက်အခု2015ခုနှစ်ဒီအော်ဂူလာဆက်တင်နေ့ရက်စွဲနဲ့နိုင်ငံတော်သမ္မတကလည်းဒီ15ဘွဲ့ကိုလက်မှတ်ရေးထိုးဖို့ဖိတ်ခေါ်ထားပြီးဖြစ်ပါတယ်ဒါကြောင့်မလို့ဒီလာမယ့်စက်တင်ဘာလထဲမှာတော့ဒီလက်မှတ်ရေးထိုးပဲနေပြီးတော့မှကျင်းပနိုင်တယ်ဒီမှာလည်းတစ်ဖွဲ့ဒီတစ်ဖွဲ့ထိုးတာမဟုတ်ပါဘူးဒီမှာအခမ်းအနားလို့ကျင်းပပြီးတော့မှ ဒီလက်မဲ့ဖိတ်ခေါ်ထားတဲ့15ဘွဲက15ဘွဲပဲဖြစ်ဖြစ်ဒီလက်မဲ့ရည်ထူဖို့ဆုံးဖြတ်ထားတဲ့သူတွေဆက်ပဲဖြစ်ဖြစ်ကိုအားလုံးစုပေါင်းပြီးတော့ဒီလက်မဲ့ရည်ထူပါပါပဲ။ကျန်တဲ့လက်မဲ့ရည်ထူနိုင်သေးတဲ့သူတွေအတွက်လည်းနီးလန်းရှာပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ဆိုတဲ့ကြည့်ရပြတ်လို့ပဲကျွန်တော်တို့အနေနဲ့နားလည်ပြီးတော့ဒီ process ကဒီတိုင်းမဆက်သွားနိုင်ပါဘူးဗျာ။
ဟုတ်ကဲ့ကျွန်တော်ဒီကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးချာလည်းကျွန်တော်ဆွေးနွေးပွဲအတွက်ရောက်နေပါတယ်ဒေါက်တာတူးချာသဘောထားလည်းပြောအောင်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့အခုပြည်တွင်းစစ်စွာကဒီနိုင်ငံရေးပြဿနာကြောင့်ဖြစ်တာအဲ့တော့ဒီတိုင်းဒေသနဲ့ကံဖွဲ့စည်းစီအားလုံးကအကြီးသာဖြစ်ဖြစ်ငယ်တာဖြစ်ဖြစ်ပြည်တွင်းစစ်ရဲ့ပြည်တွင်းစစ်ထဲမှာကျုံးဝင်နေတာဖြစ်တဲ့အတွက်ကြောင့်ပြည်တွင်းစစ်ကကျွန်တော်ငင်းအောင်လုပ်မယ်ဆိုလို့ရှိရင်ဒီတနင်္ဂနွေပြခရစေရဆောင်ပုံနဲ့ညအောင်တန်တားလည်းနဲ့ကအဖွဲ့စည်းပြီးအားလုံးတကယ်တည်းလည်းမှရထုတ်နိုင်တော့အကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်။နှုတ်မလို့ရှိရင်ဒီတချို့တည်းကြံခဲ့မယ်ဆိုရင်ဒီကြံခဲ့တဲ့မြေပွားတွေကစာပြီးတော့မှနောင်ကိုပြည်တွင်းစစ်မြေကြံပြီးထားတော့လောင်လာနိုင်တယ်လို့ထင်တယ်လေ။အဲအကြောင်းမလို့ဗာရစ်စစ်ဒီစစ်ချေသဘောထားကြီးစွာနဲ့ဒီအားလုံးတကယ်တည်းသို့သူတဲ့အကြောလည်းမရထုံးအောင်ကြိုးစားနိုင်တော့အကောင်းဆုံးဖြစ်နေလို့ထင်တယ်။အဲဒီမှာဒီကျွန်တော်အဖြစ်အပျက်ပြောကြားချင်တာကတကယ်လို့များဒီလက်မရထုံးတဲ့နေရာမှာဒီကျွန်တော်တချို့တည်းကြံခဲ့ဝုံးမယ်ဆိုတော့မှဒီအစီအပယ်ကနေဒီဘားကြောင့်တလို့ပေဖွဲ့စည်းတွေကိုဘားကြောင့်ခြံသားခဲ့ရတဲ့ဆွေးဟာကိုအကျိုးတွေအကြောင်းတွေခံခံလုံလုံနေပေါ့။ဘန်ဒါလည်းနဲ့ကဖွဲ့စည်းကောင်းဆောင်တွေနားလေသဘောပေါက်ရခနဲ့အောင်တော့ကောင်းကောင်းရှင်းပြနိုင်ဖို့လိုလိမ့်မယ်ထင်တယ်။အဲလိုရှင်းပြနိုင်ပြီးနောက်ရှေ့ဆက်ပြီးလုပ်ရမှာပါလေဆိုရှင်အစရပြရနေပြီးတော့မှဒီကြံခဲ့တဲ့အဖွဲ့အစည်းတွေပေါ်မှာစစ်ရဲအရဒါချေမုန်းတာတို့တိုက်ခိုက်တာတို့ဒါလုံးဝမလုပ်ဆောင်ဖို့နဲ့အဲနိုင်ငံရေးစနစ်ပဲစတင်တဲ့အချိန်မှာလည်းတပိခဲဒါတရားရင်အားလုံးကိုဆွဲခေါ်သွားနိုင်မယ်ဆွဲဟာကိုဆိုင်းသားပိကယုံကြည်သိချအောင်လက်ခံနိုင်အောင်ဒါကလေးကိုပြေးနိုင်မယ်ဆိုလို့ရှိရင်ဒါတုံးတရားနားလည်မှုရရှိလာနိုင်မယ်လို့ထင်ပါတယ်အဲ့တော့ပြောချင်တာကပါလဲဆိုလို့ရှိရင်ဒါဟိုတခါတည်းကိစ္စပြတ်သွားအောင်ဆိုလို့ရှိရင်တော့ဒါအားလုံးအဲ့ဒီချိန်ထဲမှာလည်းမရထုံးနိုင်ဆိုလို့ရှိရင်တော့ဒါဒီစားအကောင်းဆုံးဖြစ်မယ်လို့တော့ကျွန်တော်အဲ့လိုယူဆပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဒီမြန်မာရေးလေးလာသူဥအောင်သူငင်းလည်းရှင်းနေပါတယ်ဥအောင်သူငင်းအမြင်ရောဆွေးနွေးပါအောင်ခင်ဗျာကျွန်တော်အခုရသလောက်နဲ့စာရင်ကောင်းမလားဒါမှမဟုတ်အားလုံးပါနိုင်အောင်ဟိုခါရဲဆွေးနွေးတာမျိုးပို့ပြီးတော့တင့်တော်မလား
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဟိုအဓိကကတော့နှစ်ဖက်ကြားထဲမှာရှိတဲ့ trust ပေါ့နော်ယုံကြည်မှုပြဿနာပါဆိုတော့အဲ့တော့အခုချိန်ကြီးကျွန်တော်တို့ဒီတနင်္ဂနွေလုံးပြစ်ခတ်ရသေးသဘောတူညီချက်ပေါ်ဒီ NCA ကိုလျှောက်လာခဲ့တဲ့ခရီးသားကအခု16လစသဖြင့်ကြော်လာပြီပေါ့နော်ဆိုတော့ဒီဈာထဲမှာလည်းဟိုစာချုပ်မူကြမ်းကိုလည်းအားလုံးကသဘောတူပြီးဒီနောက်ဆုံးအခုပြစ်နေတဲ့အနေအထားကဒီအပေဖွဲ့တွေမပါရဘူးပဲဖွဲ့တွေမှာလက်မှတ်ထိုးမှပါမယ်ဆိုတော့အနေအထားတင့်တယ်အနေအထားပေါ့နော်ဆိုတော့ကျွန်တော်မြင်ရတော့အခုအချိန်ကြီးကကျွန်တော်တို့ကဟိုတိုက်တိုက်ခိုင်ခိုင်ပေါ့နော်လာမယ့်ရွေးကောက်ပွဲနဲ့လည်းနှီးနေတယ်နောက်ကအစိုးရပြည့်ကြောင်းလေစသဖြင့်ပြဿနာတွေလည်းရှိသေးတယ်ဆိုတော့ဒါကျွန်တော်တိုက်တွန်းချက်ကတော့အခုလက်ရှိသဘောတူညီချက်မှာဒီဖြစ်နိုင်သလောက်အဖွဲ့ကြီးအများစုနဲ့စတာလိုက်တာကောင်းတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ပြီးရဲ့အခါကျတော့မှကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲဆက်နိုင်လို့ရှိရင်နောက်လာမယ့်အစိုးရအတွက်လည်းဟိုခြေလှမ်းတစ်ခါလေဟိုချပြီးသားအနေထားဖြစ်နိုင်တယ်လို့ယူဆပါတယ်သို့မဟုတ်ဘယ်နဲ့နောက်အစိုးရဟိုဆက်ပြီးတော့စောင့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အချိန်ကြီးဟုတ်ပါခင်ဗျာပို့ပြီးတော့ကြာသွားနိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်မြင်နေခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုမင်းမင်းရှိနေပါတယ်ကိုမင်းမင်းရန်ကုန်ဆွေးနွေးလို့ရပါတယ်ခင်ဗျာ
အဲဟုတ်ပြီကိုဘူပြောရဲဟောပေါ့ကောင်းသူငယ်ဟိုပြောတော့ဟောကျွန်တော်ကြားပါတယ်အဲ့တော့ဟိုပေါ့မတူတာကိုဟေးကိုဖယ်ပြီးတော့တူတာကြီးပေါင်းကြည့်လောက်တာတော့ဗျာဟိုပို့ပြီးတော့ဘူလက်ရှိအနေအထားတင့်တော်ရဲပေါ့ဗျာဟိုကျွန်တော်မြင်ရတော့ဒါပေမဲ့တခုတော့ရှိတာပေါ့ဗျာဟိုဘာလဲလို့လို့ဟောပေါ့ကိုဘက်ကပေးတဲ့ promise ပေါ့ဂရီရောကိုတီးဖို့တော့လူလာဟိုကဂရီမတီးလို့ဖြစ်နေကြတာလေဗျာဟုတ်တယ်မလားကျွန်တော်တို့အမြင်ကကိုဘက်ကပေးတဲ့ဂရီတကူကိုဟိုဟိုတီးဖို့လူလာဟုတ်တယ်မလားဂရီမတီးတဲ့အခါကျတော့တခြားလူကလည်းဟိုမယုံကြည်ရအနုံလို့ဖြစ်တာပေါ့ဗျာအခုလက်ရှိနေနေသားမှာတော့ဟိုတူလာလေးတွေကိုဟိုလက်တွဲပြီးလုပ်သွားတာပိုကောင်းမယ်လို့ကျွန်တော်လည်း comment ပေးချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာအခုကျွန်တော်တီးလည်မှုလည်းရှိနေပါတယ်ထိုင်းနိုင်ငံကိုတီးလည်မှုဆွေးနွေးလို့ရပါတယ်ခင်ဗျာ
နော်နေတော့တော့ဒါပြောရမယ်ဆိုရင်တော့ဒီလက်ရှိအစိုးရအဖွဲ့အစည်းတွေနဲ့အခုတနင်္ဂနွေလုံးလက်မှတ်ထိုးမယ်ဆိုတာကတော့ကျွန်တော်အနေနဲ့ကတော့ဒီအလုံးလက်မှတ်ထိုးဖို့ကျွန်တော်အနေနဲ့လိုလားပါတယ်ခင်ဗျ။ဘာဖြစ်လို့ဆိုတော့အခုလက်မှတ်ထိုးကြမယ်ဆိုရင်တော့လက်မှတ်ထိုးနိုင်တယ်ဆိုတာ နည်းနည်းအခမ်းတဲ့သဘောမှရှိပါတယ်။ကျန်တဲ့လူတော့ဖိတိုင်းမယ်ဆိုတဲ့သဘောမျိုးနဲ့သွားပြီးတော့တက်ရောက်နေပါတယ်ဗျ။အဲဒါကြောင့်ကျွန်တော်အနေနဲ့ကတော့စူးစီးပြီးတော့လက်မှတ်ထိုးတာကိုကျွန်တော်အဓိကလိုလားပါတယ်ခင်ဗျ။
โอเคเจซูပါခင်ဗျာကျွန်တော်ဒီမှာအလင်းသင်းတော့သောတာရှင်တယောက်ပေးပို့ထားတဲ့စာစာအောင်လဲကျွန်တော်ပေါ်ပြခြင်းပါတယ်ကိုစိုးမြင့်ပင်တရားပါမတိုင်ကြီးထိုင်เจซูပြုပြီးဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင် NCA မှာလက်မှတ်ထိုးဖို့ကိုအစိုးရကဘာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကုန်လုံးပါဝင်ဖို့ညှင်းဆန်နေရတာပါလဲတိုင်းပြည်အမှန်တကယ်ငြင်းချမ်းသွားမှာကိုမလိုလားလို့လားစစ်ပွဲဆိုတာမရှိရင်စစ်အုံစရိတ်ဆိုပြီးခေါင်းစဉ်တက်သုံးဖို့မရှိမှာကိုစိုးရိမ်တာလားစစ်တပ်ကတိုင်းပြည်ငြိမ်းချမ်းသွားရင်နိုင်ငံရဲ့တရားစာတတွေလွှမ်းအမိုးချဲ့လဲခွင့်ကိုလက်မလွတ်ချင်လို့လားရှေ့ကဘိုးမှုဘိုးချုပ်တွေစားသွားခဲ့တယ်လို့နောက်ကဘိုးမှုဘိုးချုပ်တွေကဝါချင်နေကြသေးလို့လားဆိုတာသိကြပါရယ်ခင်ဗျာလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့သစောကိုအောင်သူငြိမ်းလဲပြောသွားပါတယ်တစ်ဖက်နဲ့တစ်ဖက်ကမှယုံကြည်မှုပြဿနာတွေရှိနေတယ်နောက်တော်တော်ရှင်တွေဘက်ကလည်းမှတ်ချက်ပေးသွားပါတယ်တစ်ဖက်နဲ့တစ်ဖက်ယုံအောင်လုပ်ဖို့လိုတယ်ဆိုတဲ့ကိစ္စတွေကိုအဓိကပြောရတယ်ကျွန်တော်ကြားပါတယ်ဆိုတော့အဓိကဟန်တာဖြစ်နေတဲ့ကိစ္စဒီဆွေးနွေးပွဲမှာဘာဖြစ်နေရလဲအစိုးရကြောင့်လားစစ်တပ်ကြောင့်လားဒီတိုင်းရင်းသားတွေဘက်ကတောင်းဆိုတာများလွန်းနေရဆိုတော့ကိစ္စတွေကြောင့်များလားဥလားမောင်ရွှေရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျအ
ဲကတော့ဥအောင်သူငိမ့်ဒီဆွေးနွေးတဲ့အချိန်မှာကျွန်တော်သဘောတူတာတွေရှိပါတယ်အခုကျွန်တော်တို့အဓိကဒီရင်ဆိုင်နေရတဲ့စင်ခေါ်မှုကတော့ဒီ level of trust ပေါ့လေဒီယုံကြည်မှုဒီအနေအမြင်ပါပဲအဲကျွန်တော်တို့နိုင်ငံမှာလွတ်လပ်ရေးနဲ့အပြိုင်ပေါ့ဒီ60ตอนนี้เราจาได้ตอนนี้เสร็จแล้วแก่ได้ KNU บ่นี่ตาตะไมจองชื่อจาซุง KNU อเนเนี่ย level trust มาตัวอเนกสงชื่อได้บาตอนนั้นสรเอาอัจฉิญซวยได้อัจฉิญที่ตื้อได้ผู้จี้มุดุเสพผู้สรแฟกอกหลอกทางนั้นตําราเนี่ยตื้อพี่บาไปแต่ก็ไม่รู้ตรุเนี่ยอยู่จี้ผู้อ่ะอเนกสงขึ้นในด้วยอารมณ์เนี่ยดุๆซวยนวยไปมั้ยကျွန်ဒီမှာရှိတဲ့လူတွေနဲ့ကြတော့ဒီပုံမှာတပောင်တတာနဲ့ဒါကိုဆုံးဖြတ်နိုင်တယ်လို့ဖြစ်ပြီးတော့အချို့ဖွဲ့စည်းတွေမှာကြတော့ဒီလိုဆွေးနွေးမှုတွေပေါ့လေခေါင်းဆောင်ညွှန်ဆွေးနွေးမှုအဆင့်ကိုမရောက်လာသေးတဲ့ခါကြတော့ယုံကြည်မှုပြဿနာတစ်ခုကလည်းကျွန်တော်တို့ရဲ့အစဉ်ခုံးမှုပါပဲအခုကျွန်တော်တို့ NCA လို့အခုပြောနေတဲ့ဒီနိုင်ငံလုံးပြည်ခက်စေစာချုပ်ဆိုတာကအဆိုပြုတာကတိုင်းရင်းသားတွေရဲ့အဆိုပြုမှုကတရားလာခဲ့နှုတ်ပါပဲဒါကိုအစိုးရလက်တော်တက်မတော်ဆုဖွဲ့တဲ့ဒီပြည်တော်စုဘက်ကနေပြီးတော့နှိမ့်နိုင်ပြရပါပဲအခုအနည်းငယ်နှောက်နှေးတာကတော့ခုနကကျွန်တော်တင်ပြတဲ့ level trust လို့မျိုးပေါ့ယုံကြည်မှုကြောင့်လို့ထင်ပါတယ်အဲ့ဒါကိုလည်းဒီမကြာမီပေါ့ရပ်ပိုင်းတွေအတွင်းမှာတိုင်းမားတွေရဲ့တောင်းဆိုရဲ့နိုင်ငံတော်သမ္မတနဲ့ဒါသူတို့ကယူချက်လာတဲ့ကောင်းဆောင်တွေလာတွေ့မှရှိပါတယ်အဲ့ဒီမှာလည်းကျွန်တော်တို့ဆွေးနွေးနိုင်မှုပြင်ဆင်နေတာရှိတဲ့အတွက်ဒီနေရာနေပြီးတော့ကျွန်တော်တို့ဘက်ကတော့ပြန်ပြီးရှင်းပြကြတာချန်သားတဲ့အနေအထားမျိုးဖြစ်ပေါ်လေလက်တွေ့ဆန်ပြီးတော့လက်တွေ့ဆောင်ရွက်လို့ရတဲ့လုပ်ငန်းစီရင်တွေဆောင်ရွက်တယ်ဆိုတဲ့သဘောပါပဲကျွန်တော်တို့ရဲ့ရှေ့မှာရှိတဲ့သဘောမှာရှိတဲ့နိုင်ငံရေးဖြစ်စဉ်မှာလည်းဒီ all inclusive ဆိုတဲ့ကိစ္စမှာလည်းအားလုံးဘူအဖြစ်တော့အားလုံးပါဝင်ဖို့လိုတယ်ဒါနဲ့လက်တွေ့ဆန်ပြီးတကယ်ဆောင်ရွက်တဲ့နေရာမှာအားလုံးအတွက်အကျိုးရှိတဲ့ပုံစံမျိုးဖြစ်ဖို့ဆိုတဲ့ဟုတ်ချစ်ခဲ့တယ်လို့ကျွန်တော်တော့ထပ်ပြီးဖြည့်ပြီးပြောချင်ပါတယ်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ကျွန်တော်ဒီဒေါက်တာတူးကြရဲ့သဘောထားကိုလည်းကြားချင်ပါတယ်
။ဟုတ်ကဲ့ကျွန်တော်မြင်လာတော့ဒါတူးတက်မှုကတော့တော်တော်များရှိလာတော့ဒီကျွန်တော်ဒီ2000ခုနှစ်အစပိုင်းမှာဒီပြည်သူ့စနစ်ပဲစတင်လာအခုလည်းနေသေးဝင်လာပြီကတော့အဆင့်တွေအများကြီးကျော်ဖြတ်လာခဲ့ပြီ။အခုနောက်ဆုံးအဆင့်ကိုရောက်လာတော့အဲ့ဒီအဆင့်ကိုရောက်လာအခါမှာလည်းဒီအခုကုနာပြောတဲ့ဒီအလုံးပါဝင်ရေးမပေါ်ရေးဆိုတဲ့ဒီ issue တစ်ခုကြာနေတာပေါ့။တရားကိုဒါကျော်ပြေးလျက်ပြေးလျက်ကြောင်းတော့ရှားရမှာပဲ။ရှားရမယ်ဆွေးနေရမှာတော့ဒါတိုင်းသားပဲကကျွန်တော်တိတ်တိတ်မော်လဲခံစားနိုင်တာကပါလဲဆိုအစိုးရကအစ်မကျုပ်မို့ခံရမခံရဆိုတဲ့အပိုင်းညာလဲတို့အဲ့စကားပြောစရာဖြစ်လာနေတယ်။ဒါကြောင့်မှပြေးတာဖြစ်ကြီးတာဖြစ်အစိုးရအနေနဲ့ဒါတို့ကိုအလုံးဒါနိုင်ငံသားအနာပြောမှာကိုဒီဒီကိုနာပြောတဲ့တိုင်းသားလက်နက်ကအဖွဲ့ကြီးအပါအထက်မှာကျင်းဝင်တဲ့အဖွဲ့ကြီးတွေဖြစ်တဲ့ဆွေးဟာမျိုးနဲ့တင်းကျုံတော့မှာခေါ်ဆောင်သွားမယ်ဆိုလို့ရှိရင်ဒီကိစ္စပြတ်သွားတယ်။အဲ့တော့တခါလဲပြတ်အောင်ဆိုလို့ရှိရင်တော်တော်စဉ်းစားသင့်တယ်လို့ကျွန်တော်ထင်တယ်လေ။အဲ့မှာပဲနဲ့ဒါနစ်စ်သွားမယ်ဆိုလို့ရှိရင်တော့ကိုနာပြောသလိုပေါ့ဒါအကြီးကြီးနဲ့ရင်ထိုးပြီးတော့မှကြာတဲ့ဖွဲ့စည်းတဲ့သင့်ဘလို့တော့မယ်ဆိုတော့ဒီအစိုးရနဲ့တန်တာကောင်းဆောင်များအကျယ်လေသဘောထားကြီးစွာနဲ့
ဆွေးနွေးပြီးတော့မှအဖြစ်တစ်ခုထွက်လာအောင်လို့ဆွေးနွေးဖို့လိုတယ်အဲဒီဟာပြောချင်တာကတော့အခုအချင်းချင်းရောက်လာမှာတော့အဲဒါပြန်ပြတ်မသွားစေချင်ဘူးဒါကြောင့်မလို့စစ်ချေဖို့ထားကြည့်ဖို့သူညာစရာပဲအနေဘောသားကြီးကြီးနေကောင်းရင်းနဲ့စဉ်းစားပြီးတော့မှဒီကိစ္စပြေလဲအောင်လို့ဆွေးနွေးစေချင်တာမှတော့ကျွန်တော်နည်းနည်းရပါဟုတ်ကဲ့ဒီတနင်္ဂနွေလို့အဖြစ်
ရပ်ပြီးလို့ရှိရင်ဒီတိုင်းသားလက်နက်ကနေလက်နက်ဖြုတ်အောင်မယ်ဆိုပြီးတော့မကြသေးရင်တော့ဒီကာကွယ်ဦးစီးချုပ်ဘုချုပ်မူကြီးမင်းအောင်လည်းပြောသွားတာရှိပါတယ်ဆိုတော့ဒီပုံမှာတိုင်းသားတွေဘက်ကတိတ်ပဝင်မကြတဲ့အတန်တွေလည်းကျွန်တော်တို့ကြားနေရပါတယ်ဆိုတော့ဒီလိုသဘောထားတွေမျိုးဟာဒီဆွေးနွေးပက်တိုင်းသားတွေအနေနဲ့စိတ်မချရဲခံစားချက်မျိုးတွေဖြစ်မလာနိုင်ဘူးလားဥလာမောင်ရွှေသဘောထားပြော
အရှိကောင်ရှိနေမှာလေဒါနဲ့ကျွန်တော် NC စာချုပ်ထဲမှာပါဝင်တဲ့အချက်ကတော့အခု NC လက်မှတ်ရေးထိုးပြီးလို့ရှိရင်ဒီကျွန်တော်တို့လူမျိုးရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းပေါ့လေဒီ SSR DDR လုပ်ငန်းတွေကိုဆွေးနွေးဖို့ဆိုတော့ပါပါတယ်အဲ့တော့အဲ့ဒီမှာမှသဘောပေါ်လေကျွန်တော်တို့ဒါတူခဲ့ရင်တော့လဲဆော့ကေရမယ်ကိစ္စတွေရှိပြီမြဲတကယ်လို့မှအဲ့ဒီမှာသဘောမတူဘူးဆိုရင်လဲကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေဆက်သွားပြီးတော့မှနိုင်ငံရေးဆွေးနွေးပွဲတွေရဲ့ရလက်ကိုအကောင့်ထဲဖော်ဖို့ဆိုတာစာချုပ်ထဲမှာပါပါတယ်ခင်ဗျအဲ့တော့မလို့ကျွန်တော်တို့ဒီဟာတော့စာချုပ်အရာပြောမယ်ဆိုရင်တော့ဒီစာချုပ်ကိုလက်မှတ်ထိုးတဲ့အခါကျရင်တော့ဒီစာချုပ်ပါအတိုင်းပဲဆက်ပြီးတော့ဆောင်ရွက်ရမယ်လို့ပဲကျွန်တော်တို့အနေနဲ့တော့မှတ်ယူနားလည်ပါတယ်
โอเคเจซุบาโกอองตุนญีအမြင်ကိုလည်းကြားချင်ပါတယ်ခင်ဗျာဆော့ဆော့လို့ဒီပိုချုံမူကြီးမြေအောင်လည်းပြောတယ်မှတ်ချက်မျိုးလို့တိုင်းရင်းသားတွေဘက်ကအဲ့လိုပေါ့လေစိုးရိမ်စရာတွေပေါ်လာတဲ့အခြေအနေမျိုးတွေကိုကျွန်တော်နှစ်ဖက်ကြားပြန်လည်းဘလို့ထိန်းသိမ်းဆောင်ရွက်သွားနိုင်တာရှိတယ်နီးလန်းနေ
โอเคဟိုကျွန်တော်မြင်လာတော့ခုနဒီပိုချုံမူကြီးမြေအောင်လည်းပြောတဲ့အင်တာဗျူးပေါ့နော်ဒါသတင်းစာထဲမှာလည်းကျွန်တော်တွေ့ပါတယ်ဆိုတော့အဲ့တော့သတင်းတွေကောက်ယူရတဲ့ပေါ်မူတည်ပြီးတော့ရှုပ်ထွေးမှုတွေလည်းဖြစ်တာတော့အမှန်ပဲလို့ယူဆပါတယ်ဒါမဲ့ဟိုယူပြရပြောရင်တော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်ပေါ့နော်တစ်ချိန်ကျလို့ရှိရင်ဒီအလုံးနိုင်ငံကြီးရပြည်လေကြီးကြီးကြတဲ့အခါကျတော့လက်နဲ့ဖြုတ်ဖို့ကိစ္စတွေအလုံးပြန်လဲပေါင်းစည်းဓာတ်တွေရှင်းရမှာပါပဲဆိုတော့အဲ့တော့အနေထားမှာတော့ကျွန်တော်မြင်လာတော့အခုလက်ရှိသဘောတူစာချုပ်ထဲမှာကျွန်တော်တို့ဒီချက်တွေကိုဘယ်လိုဖြည့်ဆည်းပြီးတော့ရေးသားနိုင်ကြလဲဓာတ်တွေဘယ်လိုသဘောတူသားနိုင်ကြလဲစသဖြင့်ဒီချက်ကပဲပိုရေးကြည့်မယ်လို့ထင်ပါတယ်ခင်ဗျာကျွန်တော်မြင်ရတော့အထူးသဖြင့်နိုင်ငံရေးကြည့်လို့ပဲရေးကြည့်ပါတယ်ဆိုတော့အခုလက်ရှိအပြစ်ခတ်ရသေးပြီးတဲ့အခါမှာနိုင်ငံရေးဆွေးနွေးပွဲတွေလည်းရှိလာပါလိမ့်မယ်အဲ့ဒီအနေထားမှာတော့ဒီခုနအဖွဲ့ကြီးတွေလည်းဒါဘယ်လိုဖြစ်ပြန်မလဲဆိုတဲ့ကိစ္စတွေဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့လက်နက်ဖြုတ်တယ်လို့လက်နက်နောက်ပိတ်ဆုံးလက်နက်ဆွတ်တယ်လို့ဆိုတဲ့ကိစ္စတွေကတော့နိုင်ငံရေးကြည့်လည်းမှပဲအကုန်ကြည့်ရရမယ့်ကိစ္စတွေဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုထူးကျေးဇူးတင်နေကြဆက်ကြလိုက်ပါခင်ဗျာ
အမေရိကန်တန်ရဲ့တိုက်ရိုက်လေးတိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးတိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ် 1-32-382-999 လေးကိုဖြစ်စေ email လိပ်စာ burmese@voanews.com ဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။သောရရှင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA American အတန်ကပုံထူးနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိမြတ်ခင်ဗျာအခုလဟာအမေရိကန်ပြည်ထောင်စုနဲ့လာအိုနိုင်ငံတို့ကြားတန်တမန်ဆက်သွယ်ရေးပြုလုပ်ခဲ့တာနှစ်ပေါင်း60ပြည့်တဲ့အခါသမယဖြစ်ပါတယ်လာအိုနိုင်ငံဟာ1954ခုနှစ်လွတ်လပ်ရေးကြေညာခဲ့ပြီးမကြာခင်မှာပဲအခုလိုတန်တမန်ဆက်ဆံရေးကိုစတင်ခဲ့တာဖြစ်ပါတယ်အင်ဒိုချိုင်းနာဒေသမှာစစ်ပွဲတွေဖြစ်ပွားစဉ်ကာလဆက်ဆံရေးကြာဆင်းခဲ့ရသည့်တိုင်နှစ်နိုင်ငံကြားဆက်သွယ်မှုတွေကတော့ပြတ်တောက်သွားခြင်းတစ်ချိန်တစ်ခါမှမရှိခဲ့ပါဘူးနိုင်ငံရေးပုံစံကွဲလွဲမှုရှိနေသည့်တိုင်1992ခုနှစ်မှာအမေရိကန်နဲ့လာအိုနိုင်ငံတို့ကြားအပြည့်အဝတန်တမန်ဆက်ဆံမှုကိုပြန်လည်ထူထောင်နိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့လာအိုနိုင်ငံတို့ဟာနှစ်နိုင်ငံအတွက်အကျိုးမြတ်ရှိစေတဲ့အရေးပါတဲ့ကိစ္စရပ်ပေါင်းများစွာကိုအတူပူးပေါင်းပြီးတော့ဆောင်ရွက်ခဲ့ကြပါတယ်။အဲ့ဒီကိစ္စရပ်တွေထဲမှာမူရစ်ဆေးဝါးတိုက်ဖျက်ရေးလာအိုနိုင်ငံရဲ့ကုန်သွယ်မှုအရေးအသွေးမြင့်တင်အားကောင်းလာစေရေး HIV AIDS ရောဂါကာကွယ်ရေးနဲ့ကုသမှုပြည်ရေးကျန်းမာရေးစောင့်ရှောက်မှုကလေးငယ်တွေရဲ့ဟာရဒတ်ပြည်ဝရေးအစရှိတာတွေအပါအဝင်မဲခေါင်မြေဝန်းဒေသစိတ်လန်းသားရာစူပြည်ရေးဆောင်ရွက်မှုကိစ္စတွေလည်းပါဝင်ပါတယ်။ဒါပေမဲ့1985ခုနှစ်ကအစပြုပြီးနှစ်နိုင်ငံကြားဆက်ဆံရေးဟာဗီယက်နမ်စစ်ပွဲကာလကမပေါက်ကွဲတဲ့စစ်လက်နဲ့ပစ္စည်းတွေရှင်းလင်းရေးအတွက်အာရုံစိုက်ပြီးတော့ဆောင်ရွက်ခဲ့ကြပါတယ်။အခုချိန်ထိလည်းဆက်လက်ပြီးတော့ဆောင်ရွက်နေဆဲဖြစ်ပါတယ်။ဗီယက်နမ်နိုင်ငံနဲ့စစ်ပွဲဖြစ်နေချိန်မှာတောင်နှစ်နိုင်ငံဆက်ဆံရေးဟာမပြတ်ပြားခဲ့ရပါဘူး။အခုချိန်ထိလည်းခိုင်မြဲစွာရှိနေပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းမှာအမေရိကန်ပြည်ထောင်စုဟာစစ်အတွင်းကြံရိုက်ခဲ့တဲ့ပောက်ကွဲပစ္စည်းတွေရှင်းလင်းရေးအတွက်ဒေါ်လာတန်ပေါင်း80ကျော်အကူအညီတွေပေးအပ်ခဲ့ပါတယ်။ဒီကနေ့ကွန်မြူနစ်အစိုးရတပ်ပါတီစနစ်နဲ့အုပ်ချုပ်နေသည့်တိုင်1986ခုနှစ်ကအရေးပါတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုပြုလုပ်ခဲ့ပြီးတဲ့နောက်မဖြစ်မနေလိုအပ်တဲ့လွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်ကိုပြောင်းလဲကျင့်သုံးနေပြီဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုဟာလာအိုနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်အကောင်အထည်ဖော်နိုင်အောင်အုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးပုံမိုပြီးတော့ကောင်းမွန်အောင်ကမ္ဘာစီးပွားရေးနဲ့လိုက်လျောညီထွေးဆက်ဆက်ပေါင်းစည်းနိုင်အောင်အထောက်အကူပေးလျက်ရှိပါတယ်။အမေရိကန်ပြည်ထောင်စုနဲ့လာအိုနိုင်ငံရဲ့မိတ်ဖက်ဆက်ဆံရေးဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံပုံမိုတောင်တင်းလာစီပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်။လာအိုနိုင်ငံအနေနဲ့2016ခုနှစ်အာဆီယံဥက္ကဋ္ဌတာဝန်လွှဲပြောင်းရယူရေးကိစ္စကိုလည်းအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံကြောင်းပြောလိုပါတယ်လို့ဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။ဆယ်စုနှစ်6စုကြာကျွန်တော်တို့ကြားနားလည်မှုပူးပေါင်းဆောင်ရွက်မှုတွေဟာကျွန်တော်တို့အတွက်ဂုဏ်ယူစရာအထိမ့်အမှတ်တစ်ခုဖြစ်တယ်လို့အနာဂတ်ငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်ကျွန်တော်တို့နှစ်နိုင်ငံကြားနီနီကကဆက်ဆံရေးထားရှိနိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုပါရခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်ဖြစ်ပြီး VOA ရဲ့အဖို့မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American တန်ကနေဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစောဝင်းနိုင်ရာကြီးညာပေးပါအောင်ရှင
်။ပြည်ပြည်နယ်ဝန်ကြီးချုပ်ဦးစောမင်းနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်တို့ကိုပြည်နယ်ဝန်ကြီးချုပ်ရာဇူးတွေကနေအငြင်းစားယူခွင့်ပြုလိုက်ကြောင်းဩဂုတ်လ25ရက်နေ့ရက်စွဲနဲ့နိုင်ငံတော်တမနာယုံကအမိန့်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သူတို့နှစ်ဦးစလုံးကိုတမတော်ကနေအငြင်းစားယူခွင့်ပြုထားခဲ့ပြီးဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။လာမယ့်ရွေးကောက်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကနေဘသူအနိုင်ရရရွေးကောက်ပွဲရလာကိုလေးစားလိုက်နာသွားမယ်ကြောင်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကထပ်မံတီးပြပြောဆိုပါတယ်ရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖဲနန်နိုင်ဘသူဖဲနန်နိုင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အဓိကကျတဲ့အကြောင်းနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကြီးညာချက်ကိုအတိအမှတ်ပြုမှာဖြစ်တဲ့အကြောင်းစာနယ်ဇင်းကောင်စီယာယီနဲ့တွေ့ဆုံချိန်မှာပြောကြားသွားတာကိုရိုက်တာသတင်းမှာဖော်ပြထားပါတယ်ပဲချင်းမြို့တော်မှာစက်တင်ဘာလ3ရက်နေ့ကျင်းပမဲ့ဒုတိယကမ္ဘာစစ်ပစ်ဆုံးနဲ့အောင်ပွဲခံဆေးပြအခမ်းအနားကိုတရားကြမဲ့ဖိတ်ကြားထားတဲ့ကမ္ဘာခေါင်းဆောင်တွေနဲ့ဧည့်သည်တော်စီးရင်ကိုတရုတ်အစိုးရကအင်္ဂါနေ့ကကြေညာလိုက်ပါတယ်။အရင်ကလေးဝက်ထားတဲ့ဧည့်သည်တော်စီးရင်မှာဖိတ်ကြားထားသူအယောက်30စီးရင်မှာမြန်မာသမ္မတဦးသိန်းစိန်ရုရှားသမ္မတဗလာဒီမီပူတင်တောင်ကိုရီးယားသမ္မတပတ်ဂျုံဟေတောင်အာဖရိကသမ္မတဂျေကော့ဘ်ဇူမာနဲ့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မဒူရိုတို့လည်းပါဝင်ကြပါတယ်။ကျဆင်းနေတဲ့တရုတ်စီးပွားရေးပြန်လဲဥမော့စီရေးအစီအစဉ်တွေလှုပ်ဆောင်မဲ့အကြောင်းအစိုးရကကြေညာလိုက်တဲ့အတွက်ကမ္ဘာအစုရှယ်ယာဈေးကွက်မှာအရင်နေ့တွေကဆုံးရှုံးမှုတချို့ကိုအင်္ဂါနေ့ကပြန်လဲရရှိခဲ့ပါတယ်တရုတ်ဘဏ်ကအတွုံးနှုံးတွေကိုတစ်ကြာခိုင်နှုံးရဲ့လေပုံပုံရှော့ချပြီးဘဏ်တွေအနေနဲ့အရန်ငွေကိုရှော့သိမ်းထားကြဖို့ညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ
်နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကဦးဆမ်မိုးဝေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇဟာရာအဘူဇိတ်ဖြစ်ပါတယ်ကျမနင်္ဂလာပါပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.